Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများဒီစဉ်အောင်ပါ။ဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ EU ကခွဲထွက်ရေးပြဿနာတွေကြုံနေရတဲ့ဗြိတိန်ဝန်ကြီးချုပ် Theresa May ဟာသူ့ရဲ့ Conservative Party ကနေအယုံကြည်မရှိဆိုတင်သွင်းခံမဲ့အရေးနဲ့ရင်ဆိုင်နေရပါတယ်။ပြည်ထောင်ငံမှာတနက်သမားတယောက်ရဲ့လက်ချက်နဲ့လူနှုတ်ဦးတည်ဆုံးခဲ့ပြီးတဲ့နောက်တက်ခတ်သူကိုအာဏာပိုင်တွေလိုက်လံရှာဖွေနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တငီထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ Rohingya ဒုက္ခသည်တိတ်နေချီဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသနယ်မြေရှင်လင်းဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ American အောက်လွှတ်တော်ကဆုံးဖြတ်လိုက်တဲ့အပေါ်မြန်မာနိုင်ငံတွင်းမှာတုံ့ပြန်မှုတွေပဲလို့ရှိပါတယ်လေ
။ဒီမှာတို့နိုင်ငံတကာအတိုင်းဝိုင်းကနားလည်မှုပြီးပြီးတော့ဥပပေါင်းကြီးဆောင်ရွက်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့နှစ်ဖက်အတိုင်းဝိုင်း
တွေပို့ပြီးတော့ဒီခိုင်ပြည်ပခဖြည့်ရှင်းချက်တွေအကြံပြုဖို့ဖွဲ့စည်းထားတဲ့ Coffee Annan အဖွဲ့ဝင်တူဖြစ်တဲ့ဒေါ်စောခင်တင်ပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်။ဒီအကြောင်းနဲ့တူအချင်းကြနေတဲ့ Writer သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို Time Magazine ကတစ်နှစ်အတွင်းထူးခြားထင်ရှားတဲ့ပုဂ္ဂိုလ်များစီးရင်မှထည့်သွင်းလိုက်တဲ့အကြောင်းရခိုင်လက်နက်ကင်အဖွဲ့နဲ့တမရတို့တိုက်ပွဲအတွင်းရွာသားရာနဲ့ချီပြီးတင်းရှောင်နေရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍ၊မြမရေးသုံးသပ်ချက်တို့အပြင်တပတ်အတွင်းအားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးသွားပါမယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိငီထိုက်တို့ကပြောပြပေးပါအောင်ရှင်။
ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့အစီအစဉ်နဲ့ပတ်သက်လို့နောက်ဆုံးရဲခဲမှုတစ်ခုဖြစ်ဗြိတိန်ဝန်ကြီးချုပ် Theresa May ကသူ့ရဲ့ Conservative Party ကနေအယုံအကြည်မရှိဆိုတင်သွင်းခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။ Conservative Party ကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအယုံအကြည်မရှိဆိုတည်ပြုခဲ့မယ်ဆိုရင်တော့ဝန်ကြီးချုပ်ယာရုကဆင်ပြေရမှာပါ။အဆိုကိုအတည်မပြုနိုင်ဘူးဆိုရင်တော့တနေ့အတွင်းနောက်တစ်ချိန်ဆိုတင်ဝင်ရှိမှာမဟုတ်ပါဘူး။ဝန်ကြီးချုပ်ကတော့အတန်းနိုင်ဆုံးခုခံချေပါသွားမှာဖြစ်တဲ့အကြောင်းတနေ့တန်ချပြောဆိုလိုက်သလိုအခုချိန်မှာခေါင်းဆောင်မှုအပြောင်းလဲလုပ်တာဟာဗြိတိန်နိုင်ငံခွဲထွက်ရေးကိုထိခိုက်နေတဲ့အကြောင်းသတိပေးခဲ့ပါတယ်။အတိုက်ခံလီဘာပါတီဥက္ကဋ္ဌ Ian Lavery ကတော့အုပ်ချုပ်ဝန်ကြီးချုပ်ရဲ့အားနည်းခြင်းနဲ့မအောင်မြင်မှုတွေဟာတိုင်းပြည်အတွက်အရေးကြီးတဲ့ကာလမှာအဆိုးအအနေနဲ့လှုပ်ဆောင်နိုင်စွမ်းမရှိအောင်ဖြစ်ရတဲ့အကြောင်းဝေဖန်ခဲ့ပါတယ်။ Conservative Party တာဝန်ရှိသူ Graham Brady ကတော့အယုံကြည်မရှိအဆိုးကိုမဲခွဲဖို့ပါတီရဲ့လိုအပ်တဲ့လွတ်တော်ကိုယ်စားလှယ်အရေးအတွက်15ရာခိုင်နှုန်းရရှိထားပြီးဖြစ်တဲ့အကြောင်းဒီနေ့ပဲပြောဆိုလိုက်တာပါ။မဲရလက်ကတော့အများပြည်သူသိနိုင်အောင်အမြန်ဆုံးထုတ်ပြန်ပေးသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။2016ခုနှစ်လူမှုစာနာခရီးဝဲရဗြိတိန်နိုင်ငံဟာ EU ကနေ2019မတ်လမှာနောက်ဆုံးထားခွဲထွက်ရမှာဖြစ်ပါတယ်
။ပြင်သစ်နိုင်ငံ Starbo မြို့လည်းကခရစ်စမတ်ပစ္စည်းတွေရောင်းတဲ့ဈေးမှာတနတ်သမားတယောက်ရဲ့လက်ချက်နဲ့လူနှစ်ဦးသေဆုံးခဲ့ပြီးနောက်တိုက်ခိုက်သူကိုအာဏာပိုင်တွေလိုက်လံရှာဖွေနေပါတယ်။မနေ့နှောင်းပိုင်းကပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တနတ်သမားထွက်ပြေးလွတ်မြောက်သွားတဲ့အတွက်ဒီနေ့မှာတော့ရာနဲ့ချီတဲ့လုံခြုံရေးတွေကိုလည်းတိုးမြှင့်ချထားခဲ့ပါတယ်။တနတ်သမားဟာအသက်29နှစ်အရွယ်ရှရစ်ရှက်ကတ်ဆိုသူဖြစ်ပြီးအစွန်းရောက်ဝါဒီတို့အဖြစ်စောင့်ကြည့်နေတဲ့မတင်ကာသူဆင်းမှထည့်သွင်းထားသူဖြစ်ကြောင်းလည်းအာဏာပိုင်တွေကပြောပါတယ်။တိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ပြင်သစ်နိုင်ငံကတော့လုံခြုံရေးကိုအရေးပေါ်တိုက်ခိုက်မှုအဆင့်ကိုတိုးမြှင့်လိုက်ပြီးနေဆက်ဒေသမှာလုံခြုံရေးကိုတင်းကျပ်လိုက်သလိုခရစ်စမတ်ဈေးမှာလည်းလုံခြုံရေးကိုတိုးမြှင့်လိုက်ပါတယ်။တနတ်သမားဟာ2016ခုနှစ်တုန်းကဂျာမနီနိုင်ငံမှာအရေးယူခံခဲ့ရဘူးသူဖြစ်ကြောင်းလဲဂျာမနီပြည်ထရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးကပြောဆိုထားပြီးပြီးခဲ့တဲ့နှစ်ထဲမှာပဲပြင်သစ်နိုင်ငံကိုပြန်ပို့ခံခဲ့ရတာလို့လဲသတင်းတွေကဖော်ပြနေကြပါတယ်။ပြင်သစ်နိုင်ငံမှာတိုက်ခိုက်မှုဖြစ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့နေဆက်လုံခြုံရေးကိုဂျာမနီအစိုးရကတုံ့ပြန်လိုက်ကြောင်းပြောခွင့်ရသူကပြောဆိုခဲ့ပေမဲ့နိုင်ငံတွင်းမှာတော့လုံခြုံရေးချင်းချောက်မှုအန္တရာယ်အဆင့်တိုးမြင့်တာမျိုးမရှိကြောင်းလဲပြောပါတယ်။တည်ဆုံးသူတွေကတယောက်ဟာထိုင်းနိုင်ငံကကမ္ဘာလက်ခီးသွွားတူဖြစ်ပြီးခေါင်းမှာတနတ်မှန်ပြီးတဲ့နောက်အရေးပေါ်ကုသပေးခဲ့ပေမဲ့တည်ဆုံးသွားခဲ့ကြောင်းလဲကိုရိုင်းတွေ့သူတယောက်ကသတင်းထောက်တွေကိုပြောပါတယ်။ပြင်သစ်သမ္မတအီမနျူရယ်မက်ခရွန်ကတော့စုံစမ်းစစ်ဆေးမှုနဲ့လုံခြုံရေးအတွက်ဆွေးနွေးဖို့အရေးပေါ်အစီအဝေးခေါ်ယူခဲ့ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ဘော်တရားစွဲဆိုအရေးယူဖို့ကြိုးပမ်းမှုတွေကိုမစွဲနိုင်တဲ့အကြောင်းပြောလိုက်ပါတယ်။ အမအယွန်းတစုံတရာမလုပ်ခဲ့တဲ့သူနိုင်ငံသမိုင်းမှာအကောင်းဆုံးစီးပွားရေးအခြေအနေကိုဖန်တီးပေးခဲ့တဲ့သူတယောက်ကိုတရားစွဲဆိုရေးယူမလွယ်တဲ့အကြောင်းလဲသမ္မတထရန့်ကရိုက်တာသတင်းဌာနနဲ့မင်းမြန်ကမ်းမှာပြောဆိုလိုက်တာပါ2016သမ္မတရွေးကောက်ပွဲမတိုင်ခင်မှာအမျိုးသမီးနှစ်ယောက်ကိုထရန့်ရဲ့ညီချချင်းနဲ့သူ့ရဲ့ကိုယ်ပိုင်ရှင်းနေဖြစ်တဲ့မိုက်ကယ်ကိုဝင်ကငွေပေးတဲ့အကြောင်းအစိုးရရှင်းနေတဲ့ရဲ့ပြောဆိုခြင်းနဲ့ဆက်နွယ်ပြီးသမ္မတကိုအရေးယူနိုင်မှုအတိုက်ခံဒီမိုကရတီကြိုးပမ်းနေတာဖြစ်ပါတယ်ငွေပေးတဲ့ပမာဏဟာမဲဆော်ဝဲရန်ပုံငွေအတွက်တရားဝင်သတ်မှတ်ချက်တဲ့ပုံများနေပြီးထရန့်ရဲ့စီရင်ဖွဲ့ကတိတိကျကျဖော်ပြတာမျိုးမရှိတဲ့အကြောင်းလဲအတိုက်ခံတွေကပြောဆိုနေတာပါယူကောက်ပွဲဆိုင်ရာဥပဒေချိုးဖောက်မှုဟာတရားစွဲပိုင်ခွင့်ရှိကြောင်းလဲဒီမိုကရတီလွှတ်တော်မတ်တီကပြောပေမဲ့သမ္မတပေါ်နိုင်ငံရေးအရာတရားစွဲနိုင်လားအားကောင်းရလားဆိုပြီးတော့လေပါတီခေါင်းဆောင်မင်းကမေးခွန်းထုတ်နေပါတယ်သမ္မတထရန့်ကတော့အမျိုးသမီးတွေကိုပေးတဲ့ငွေဟာမဲဆော်ဘဲရန်ပုံငွေတွေကမဟုတ်တဲ့အတွက်ရွေးကောက်ပွဲဥပဒေကိုချိုးဖောက်ရမရောက်တဲ့အကြောင်းရိုက်တာသတင်းဌာနနဲ့မင်းမြန်ငန်းတို့မှပြောဆိုထားပါတယ်
တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်အတွက်အထောက်အကူဖြစ်မယ်ဆိုရင်တရုတ်ဆက်သွယ်ရေးလုပ်ငန်းကြီးရဲ့အမှုဆောင်မန်ဝမ်ဂျိုဖန်စီခံထားမှုကိုကြားဝင်ဆောင်ရွက်ပေးမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။နိုင်ငံကောင်းဖို့အတွက်ဘာမှမစိုးလုပ်မယ်လို့သမ္မတထရန့်က Reuters သတင်းအေဂျင်စီကိုပြောတာပါ။အမေရိကန်မျိုးသားလုံခြုံရေးအတွက်ကောင်းမွန်မဲ့တိတ်ပြီးအရေးကြီးတဲ့အကြီးမားဆုံးကုန်သွယ်ရေးသဘောတူညီချက်တရက်တကယ်တမ်းရရှိရေးအတွက်ကောင်းမယ်လို့ယူဆရင်းလိုအပ်တယ်လို့ယူဆရင်းသူ့အနေနဲ့ဂျာဝင်ဆောက်ရွက်ပေးမှာဖြစ်တယ်လို့သမ္မတထရန့်ကပြောဆိုခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်တာဝန်ရှိသူတွေကတရုတ်အစိုးရနဲ့ပြောဆိုနေပြီးသူ့အနေနဲ့ကတော့တရုတ်သမ္မတရှီဂျင်းပင်နဲ့မဆွေးနွေးရသေးဘူးလို့လည်းအမေရိကန်သမ္မတကပြောပါတယ်။အမေရိကန်ရဲ့အီရန်ပေါ်တန်းခတ်ပိတ်ဆို့မှုကိုချိုးဖောက်မှုဆွဆွဲချက်နဲ့အမေရိကန်ဘက်ကဖန်ဝရန်ထုတ်ထားတဲ့အတန်းအရေးယူဆောင်ရွက်တဲ့အနေနဲ့ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကကနေဒါနိုင်ငံဗန်ကူးဗားလေဆိပ်မှာကနေဒါရဲတပ်ဖွဲ့ကမန်ဝမ်ဂျိုးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်သူမကိုအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးမပေးတရားရုံးကျမ်းစာဆုံးဖြတ်မှုကိုစောင့်ဆိုင်းနေစဉ်အတွင်းအမခန်နဲ့လွှတ်ထားဖို့ကိုလည်းမနစ်အင်ကန်နေ့နောက်ပိုင်းမှာတရားသူကြီးကဆုံးဖြတ်ခဲ့ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်ไซโดมิเตอร์25 kHz 11803ญาไซโดมิเตอร์32 kHz 9335เนปฐมนาทีวัดมาไซลันมิเตอร์190 kHz 1505ตัวนี้ก็ทุ่นลงไปด้วยครับ
พี่อเมริกันตะญมาบายซีซั่นเยปอดูนี่ญาเป็ดตะเรนนี่ก็เสร็จแล้วจีญาณนี่บาระပဒိုင်လူလက်ခွင့်ပြည်နေတဲ့နိုင်ငံတွေအနေနဲ့အစိုးဆုံးနိုင်ငံတနေနိုင်ငံအဖြစ်အမေရိကန်ကသတ်မှတ်လိုက်တဲ့ပေါ်ပါကစ္စတန်ဘက်ကပြင်းပြထန်တဲ့တုံ့ပြန်လိုက်ပါတယ်။လူနည်းစုတွေခွင့်ရေးကိုကာကွယ်ရမှာပါကစ္စတန်အနေနဲ့ဘယ်နိုင်ငံနဲ့မှတိုင်ပင်စရာမလိုသလိုပဒိုင်လူလက်ခွင့်အစဉ်တန်းသတ်မှတ်တဲ့အစီအစဉ်ကိုလက်ခံယုံကြည်နိုင်မှုနဲ့မျှတမှုအပေါ်မှာလည်းအလေးနဲ့မေးခွန်းထုတ်ဆရာတွေရှိတဲ့အကြောင်းပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုသွားတာပါ။ပဒိုင်လူလက်ခွင့်ချိုးဖောက်မှုတွေဖြစ်ပွားနေသလိုဟန်တားမှုမရှိဘဲတားဆီးနေတဲ့နိုင်ငံတွေအဖြစ်အမေရိကန်ကသတ်မှတ်ထားတဲ့အစီအစဉ်ကိုမနေ့တုန်းကပဲနိုင်ငံအဲဒီဝင်မဲ့ပုံပြေကိုထုတ်ပြန်လိုက်ပြီးနောက်ပါကစ္စတန်ကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ဗလာယီလူလက်ခွင့်ချိုးဖောက်မှုတွေကြောင့်အထူးစိုးရိမ်ရတဲ့ဆီမှာထက်သွင်းခံရတဲ့နိုင်ငံတွေပေါ်အမေရိကန်ကတန်းခတ်အရေးယူလို့ရှိပေမဲ့ပါကစ္စတန်ကတော့အမေရိကန်ရဲ့အကျိုးစီးပွားအတွက်တန်းခတ်မှုတွေကိုပယ်ပြတ်ထားတဲ့အကြောင်းလဲဝန်ကြီးပုံပြေကပြောဆိုခဲ့တာပါ။အမေရိကန်ပြည်တော်စုရဲ့1998ခုနှစ်နိုင်ငံတကာဗလာယီလူလက်ခွင့်အဥပဒေအရလွတ်လပ်စွာကိုယ်ပိုင်ယုံကြည်မှုတွေကိုဖိနှိပ်မှုတွေကြောင့်စိုးရိမ်ရတဲ့နိုင်ငံတွေဖြစ်ပါကစ္စတန်နိုင်ငံသားမကမြန်မာတရုတ်အရီထရီးယားအီရန်မြောက်ကိုရီးယားဆူဒန် sorry တချိကစ္စတန်နဲ့တာကမင်စတန်နိုင်ငံတွေကိုလည်းစီးရင်မှာထည့်သွင်းထားပါတယ်မြန်မာနိုင်ငံကတော့ရွန်ဂျာမွတ်စင်နဲ့လူနည်းစုဘာသာဝင်တွေရဲ့လွတ်လပ်ခွင့်တွေကိုဖိနှိပ်မှုတွေကြောင့်စိုးရိမ်ရတဲ့နိုင်ငံစီးမှာထည့်သွင်းထားတာဖြစ်ပါတယ်
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျီရာဆတ်ကိုနိုင်ငံပိုင် 1MDB လို့ယင်းဤမြုံနာမှုလုပ်ငန်းကနေငွေကြေးအလွဲသုံးစားမှုနဲ့ဆက်နွယ်ပြီးနောက်ထပ်တရားစွဲဆိုအရေးယူလိုက်ပါတယ်။စီကံပိုင်းနဲ့ဥပဒေကြောင့်အရေးယူခံရမယ့်အရေးကနေကာကွယ်ဖို့အကျွေးပြီနေတဲ့လုပ်ငန်းကြီးကို2016ခုနှစ်မှာအစိုးရစင်းစစ်အဖွဲ့ရဲ့စစ်ဆေးမှုတွေကိုဟန်တာနှောက်ယှက်မှုနဲ့အစိုးရရှင်းနေတွေကဒီနေ့ထပ်မံတရားစွဲဆိုလိုက်တာပါ။စင်းစစ်လုပ်ငန်းတွေကိုရှောင်တိန်ထာမှာဝန်ကြီးချုပ်ဟောင်းကိုအကူအညီပေးမှုနဲ့ 1MDB အကြီးအကဲအာရူကန္တာကန္တာဆမီကိုလည်းတရားစွဲဆိုပါတယ်။မမမကန်ဖော်ပြထားတဲ့မှတ်တမ်းတွေထဲမှာငွေလွဲသုံးစားမှုရှုပ်တော်ပုံနဲ့ဆက်နွယ်နေတဲ့ဝန်ကြီးချုပ်နဲ့ရင်းနှီးသူဗန္နာရီလုပ်ငန်းရှင်လိုတောက်ဟိုနဲ့ပတ်သက်လို့ဖော်ပြချက်တွေကိုပေးဖြတ်ထားတယ်လို့လည်းဆိုပါတယ်။မလေးရှားအနာပိုင်တွေကတော့ဗန္နာရီလုပ်ငန်းရှင်လိုတောက်ဟိုကိုဖန်ဝရန်ထုတ်ထားပါတယ်။ဝန်ကြီးချုပ်ဟောင်းနာချက်ကတော့အမြင့်ဆုံးထောက်နှံအနှစ်20အထိကြားခံရနိုင်တဲ့အမှုတွေအတွက်အပြစ်မရှိကြောင်းရှောက်လဲထားပါတယ်။ အသက်65နှစ်အရွယ်ဝန်ကြီးချုပ်ဟောင်းဟာယုံကြည်မှုဖောက်ဖျက်မှုအဂတိလိုက်စားမှုငွေမဲခဝါချမှုနိုင်ငံပိုင် 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းနဲ့ဆက်နွယ်တဲ့တခြားအမှုတွေအပါအဝင်အမှုပေါင်း38မှုထက်မနည်းနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။မလေးရှားနိုင်ငံပိုင်လုပ်ငန်းကနေဒေါ်လာ 4.5 ဘီလီယံခိုးယူခန့်ခဲ့ရပြီးတချို့ငွေတွေဟာဝန်ကြီးချုပ်ဟောင်းရဲ့ကိုယ်ပိုင်ပန်ဆင်းနဲ့ရောက်သွားကြောင်းလဲအမေရိကန်တရားရေးဌာနကပြောဆိုထားတာဖြစ်ပါတယ်။
တောင်မြောက်ကိုရီးယားနိုင်ငံတို့ကလွန်ကျွေးတင်းတင်းကြပ်ကြပ်ချထားတဲ့နေဆက်ကရှီရန်ကင်းစကန်တွေကိုဖယ်ရှားမဲ့အစီအစဉ်တွေနိုင်ငံကစစ်သားတွေအပြန်အလှန်နေဆက်ဖြတ်ကျော်စစ်ဆေးခဲ့ကြပါတယ်။တောင်ကိုရီးယားစစ်ဆေးရေးအဖွဲ့ဒီနေ့စောပိုင်းစစ်မဲ့ဆုံနယ်မြေကိုဖြတ်ကျော်ရရှိသွားခြင်းမှာမြောက်ကိုရီးယားစစ်သားတွေကကြိုဆိုခဲ့ကြတာပါ။ဒီနောက်မှာတော့အပြန်အလှန်လက်ဆွဲနှုတ်ဆက် secret တွေလဲလှယ်ခဲ့ကြပြီးတဲ့နောက်စစ်ဆေးလုပ်ငန်းတွေစခဲ့ပါတယ်။တောင်ကိုရီးယားစစ်ဆေးရေးအဖွဲ့ဟာမြောက်ကိုရီးယားကင်းစကန်စစ်တပ်ခုကိုတွားရောက်ပြီးဖယ်ရှားတာဒါမှမဟုတ်လက်နက်တွေဖြုတ်သိမ်းတာရှိမရှိမဖြက်စီးရသေးတဲ့မြောက်အဆောက်အဦတွေကျန်နေသေးသလားဆိုတာတွေကိုလည်းစစ်ဆေးခဲ့ကြတာပါအလားတူမြောက်ကိုရီးယားစစ်ဆေးအဖွဲ့ကလည်းနိုင်တော်ချပြည့်နောက်တောင်ကိုရီးယားစစ်ကန်စစ်တပ်ခုကိုစစ်ဆေးဖို့နေဆက်ဖြတ်ကျော်တွားရောက်ခဲ့ကြပါတယ်စစ်ကန်တွေဖြတ်သိမ်းဒီနေ့အပြန်အလှန်စစ်ဆေးတာတွေရှိပေမဲ့လည်းစစ်မဲ့ဆုံနေမြေမှာလူဆောက်ရှောက်နဲ့ကင်းစကန်ပေါင်း200လောက်ကျန်ရှိနေစေဖြစ်ပါတယ်
ရွှေညာပြိပခါကိုလစ်လျူရှုပ်ပြီးမြန်မာအပေါ်ချီးကျူးခဲ့တဲ့ဆိုပြီးအကြီးအကျယ်ဝေဖန်ခံရတဲ့လူမှုကွန်ရက် Twitter ရဲ့အမှုဆောင်ရာရှိချုပ် Jack Dorsey ကသူ့ရဲ့ပြောဆိုချက်ကိုကာကွယ်ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်လူခွင့်ရေးဆိုင်ရာကြမ်းကြုတ်ရက်ဆက်မှုတွေနဲ့အကျက်အတဲတွေကိုသိရှိထားတဲ့အကြောင်းမြန်မာနိုင်ငံကိုတွားရောက်တာတရားထိုင်တာလူတွေနဲ့တွေ့ဆုံစကားပြောတာတွေဟာမြန်မာနိုင်ငံကိုထောက်ခံပေးတာလို့မယူဆတဲ့အကြောင်း Jack Dorsey က Twitter မှာရေးသားခဲ့ပါတယ်ဒီကိစ္စကိုထုတ်ဖော်မပြောဘဲမှေးမိန်သွားအောင်လုပ်ဖို့မရည်ရွယ်ချောင်းနဲ့ဒီကိစ္စကိုရေးရဲလဲလဲမသိဘဲလိလာဖို့လူသေးတာကိုဝန်ခံတယ်လို့လဲ Twitter CEO ကပြောပါတယ်မြန်မာနိုင်ငံခီးစင်ကစီးပွားရေးလုပ်ငန်းခီးစင်သဘောမျိုးခံမှန်ပြောဆိုချက်တွေကိုလဲ Twitter CEO ကပိတ်ချပါတယ်မြန်မာနိုင်ငံခီးစင်အတွက်အစိုးရနဲ့တွဲဆုံဆွေးနွေးတာမျိုးမရှိဘူးလို့ပြောဆိုလိုက်ပြီး Twitter လူမှုကွန်ရက်ဟာလူအခွင့်အရေးမြင့်တင်ပညာပေးနိုင်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့လဲရည်ညွှန်းပြောဆိုသွားပါတယ်ရှင်
Direct from Washington, the voice of America, VOA. ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရမြန်မာနေနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ငီထိုက်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသအနေနဲ့ရှင်းလင်းမှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ American Outlook တော်ကအဆုံးဖြတ်ချက်ချမှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံတွင်တုံ့ပြန်မှုတွေအမျိုးမျိုးရှိနေပါတယ်။ American Outlook တော်ရဲ့အဆုံးဖြတ်ချက်ကရခိုင်ပြည်ပခပြည်လေရေးအတွက်တွန်းအားဖြစ်စေတယ်ဆိုတဲ့ရှုမြင်ချက်တွေရှိသလိုဒီကိစ္စကြောင့်ရခိုင်ပြည်နယ်တွင်နှစ်ဖက်အတိုင်းဝိုင်းကြပို့ပြီးဝေးကွာသွားစေနိုင်တယ်လို့မြင်သူတွေလည်းရှိပါတယ်။မတ်တင်ငီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ရခိုင်ပြည်နယ်တွင်ပဋိပက္ခတွေအပေါ်မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးဟာဆိုရင်လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ချက်ချမှတ်လိုက်ပြီးအမေရိကန်အစိုးရဘက်ကလည်းအတိအမှတ်ပြုဖို့တိုက်တွန်းလိုက်တာပါမြန်မာလုံခြုံရေးတပ်တွေရဲ့လှုပ်ရက်ကိုလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်အမေရိကန်အစိုးရဘက်ကပြောထားတာပါအမေရိကန်အောက်လွှတ်တော်ကကန့်ကွက်သူမရှိအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်ဟာဆိုရင်ရိုဟင်ဂျာပြည်ထနာဖြည့်ရှင်းရေးအတွက်ဖိအားတရက်ဖြစ်တယ်လို့မြမအရှိလေးလာသူဒေါက်တာခင်စောဝင်းကရှုမြင်ပါတယ်
။ဒါတကယ်ဒုက္ခသောကခံရတဲ့နော်လူ900အနည်းဆုံး1000လောက်ရှိမယ်။1000ကျော်ရဲကျော်မယ်ဗျာ။ဒီလူတွေဆံသားတော့ဆက်စဉ်းစားရမယ်လေ။ဟုတ်တယ်မလား။ဒီရိုဟင်ဂျာတွေမကဘူး။တိုင်းသားတွေအားလုံးကဒီစာကတ်ဆန်နေတယ်။သူကဗမာလူတွေကတ်ဆန်နေတယ်။မြမပြည်ရဲ့အနာဂတ်ကိုဒီစာအဆုံးရပြီးမှာပဲ။အဲ့တော့ကမ်းမီဟိုတယ်လောကကျော်ချိုးဆိုးရဲမြမနိုင်ငံနေရရိုင်းဝေးချမ်းသာလေးပြတော့ရိုဟင်ဂျာဒီဒုက္ခတွေဆောင်နေသူသွားတယ်ခွာလူတွေတွေ့တယ်ဟောစုကြီးကဒါတောင်းဆိုချက်စီတောင်းတယ်ဖွင့်ခါကျတော့ကိုဝန်နေနေကအဖြစ်မပေးနိုင်ဘူးလေ
မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်သင့်မခံပေမဲ့မြန်မာဘက်ကထွက်ပြေးရသူအလုံးကိုလက်သင့်ခံဖို့ပြင်ဆင်ထားတာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်ရက်ကြာဒုက္ခသည်တွေနေရက်ပြန်ရေးအစီအစဉ်ကလည်းအထမမြောက်တာနှစ်ကြိမ်ရှိခဲ့ပြီဖြစ်ပါတယ်ဒုက္ခသည်တွေကသူတို့ကိုရိုဟင်ဂျာအဖြစ်အတိအမှတ်ပြုပြီးနိုင်ငံသားဖြစ်ခွင့်ပေးဖို့အဓိကတောင်းဆိုကြတာဖြစ်ပြီးမြန်မာအစိုးရဘက်ကတော့ဒီအပေါ်ဂရုပေးထားတာမျိုးမရှိသေးပါဘူး။ရခိုင်ပြည်ပခဖြည့်ရှင်းချက်တွေကိုအကြံပြုဖို့ဖွဲ့စည်းခဲ့တဲ့ Kofi Annan ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်စောခင်တင်ကတော့အမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကပြဿနာပြည်လဲရေးထက်နှစ်ဖက်လူမှုအတိုင်းအဝိုင်းကိုပိုပြီးတော့ဝေးကွာသွားစေတယ်လို့ဝေဖန်ပါတယ်
။ဒီလိုလုံးနေတာဟာတော့เนาะဒါတစ်ဖက်ရဲ့လူအပိုင်းဝိုင်းကိုပို့ပြီးတော့ ဝေးပေါ်စီစီပါတယ်မပြေလည်လေးမြန်မာနိုင်ငံရဲ့အခြေအနေကိုပို့ပြီးတော့သိုးဝစီခြင်းပါတယ်မြန်မာနိုင်ငံရဲ့ကျိုးကျိုးစားစားဝိုင်းဝန်းပြီးတော့တပတ်တကူကြိုးစားနေတဲ့ဒီမိုကရေစီအခြေအနေကိုလေပြည့်စည်အောင်လုပ်နေတာနဲ့အတူတူပါလေ
ရခိုင်ပြည်ပခဖြည့်ရှင်ရေးမှာမြန်မာအစိုးရအနေနဲ့အကန့်အသတ်နဲ့လုပ်နေရတာဖြစ်တယ်လို့လဲကိုဖီအနန်ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်ကသုံးသပ်ပါတယ်
။ဟုတ်ကဲ့အစိုးရဘက်ကတော့ဒီဇိုင်းမဲ့ဘက်ကိုလုပ်နေပါတယ်။အစိုးရဘက်ကဒီဇိုင်းမဲ့လုပ်နေပါတယ်အကောင်းဆုံးဖြစ်အောင်လေးကြိုးစားပြီးတော့လုပ်နေပါတယ်။ဒါပေမဲ့ဒီကိုလုပ်ချင်တယ်လို့တော့ကိုလုပ်ပိုင်ခွင့်ကအပြည့်အဝမရတဲ့ဟာတွေအရှင်းနေအများကြီးရှိပါတယ်။ဒီပေါ်မှာကျမတို့နိုင်ငံတကာအတိုင်းအဝိုင်းကနာလီမူပြီးတော့ပူပေါင်းကြီးဆောင်ရွက်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့နှစ်ဖက်အတိုင်းဝိုင်းတဲ့ပို့ကောင်းပါမယ်။ဒီလိုဖိအားကြီးတွေပေးနေမယ်ဆိုလို့ရှိရင်တော့ကျမတို့ဖက်ကပို့ပြီးတော့ခံရတဲ့လူဖက်ပါနော်။ဒီလိုပြဿနာတွေဖြစ်လာနိုင်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းနယ်မြေရှင်းလင်းမှုတွေဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့အမေရိကန်အောက်လွှတ်တော်ကမနေ့အင်ကာနစ်ကဆုံးဖြတ်လိုက်တဲ့အပေါ်မြန်မာအစိုးရရဲ့တုံ့ပြန်မှုကိုရဖို့ကြိုးစားဆက်သွယ်ခဲ့ပေမဲ့လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကိုဆက်သွယ်လို့မရခဲ့ပါဘူးမြန်မာအစိုးရဘက်ကလည်းဒီအပေါ်မှာတရားဝင်တုံ့ပြန်ထားတာမျိုးမရှိသေးပါဘူးရှင
်မတ်သိန်ကြီးထိုက်ပါရှင်အခုဆက်ပြီးတော့ Time Magazine ကတနစ်တာထူးခြားထင်ရှားတဲ့ပုံကူများဆင်းထုတ်ပြန်လိုက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်အကျဉ်းချနေတဲ့ writer သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကို Time Magazine ကတစ်နှစ်အတွင်းထူးခြားထင်ရှားတဲ့ပုံကူများစီးရင်မှထည့်သွင်းအသိအမှတ်ပြုလိုက်တဲ့အပေါ်ပြည်ရင်းသတင်းမီဒီယာအဖွဲ့အစည်းတွေကကြိုဆိုကြပါတယ်။ဒါအပြင်သူတို့နှစ်ဦးပြန်လွတ်လာတာကိုမြင်ကျင်ကြတယ်လို့လည်းပြောပါတယ်။ဒီအကြောင်းကို VOA သတင်းတောက်မတ်မီခါကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။သတင်းသမားတွေကဖိနှိပ်မှုနဲ့ရင်ဆိုင်နေရချိန်မှာပဲအမှန်တရားအတွက်နောက်မဆုတ်တန်းကာကွယ်တိုက်ပွဲဝင်နေတာကိုမီးမောင်းထိုးပြဖို့ကြိုးစားကြတာဖြစ်တယ်လို့ Time Magazine အမှုဆောင် Editor Sam Jacobs ကပြောဆိုထားပြီးကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အခုလိုအသိအမှတ်ပြုခံရတဲ့ပေါ်မြန်မာစာနယ်ဇင်းတမက MGU ဥက္ကဋ္ဌဦးစောထွေးကတော့အခုလိုပြောဆိုလိုက်ပါတယ
်။ဒီနေ့ခါရဲမီဒီယာသမားတွေကိုဒါမျိုးဟို highlight လုပ်ပြတာကိုကျွန်တော်ကတော့ဟိုအပီထောက်ခံတာပေါ့။ကျွန်တော်တို့ကိုယ်တိုင်လည်းအကျဉ်းချခဲ့တဲ့အခါကျတော့ကျွန်တော်အကျဉ်းချတဲ့အချိန်မှာနိုင်ငံတကာမီဒီယာတွေကဒီလိုမျိုးသူစုလေးပြီးပြီးတော့မှဖီးအားပြီးပြီးတော့မှထောင်ထဲကပြန်ပြီးတော့ထွက်လာအောင်လုပ်တဲ့နီလန်းပေါ့
ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာလက်ရှိမြန်မာတည်င်းလွတ်လပ်ခွင့်အခြေအနေမှန်ကိုကဘာကတည်အောင်မိမောင်းထိုးပြခဲ့တာဖြစ်တယ်လို့ဆိုလာသူကတော့မြန်မာတည်င်းသမားများကွန်ရက် MGN ကကိုစီရလိုက်ပါအ
ဲ့လိုလွတ်စွာထိုးပေါ်ခွင့်တည်င်းလွတ်လပ်ခွင့်ပေါ့ဒါကအမှန်ကြိုရဲဒီလူသားတိုင်းရဲ့အခြေခံရပိုင်ခွင့်ကိုဖြည့်ဆည်းနေတဲ့ပုံကိုယ်တွေကိုဖိနှိပ်တဲ့အစိုးရတွေရှိတယ်ဆိုတာကိုသူတို့ဒီတက်တူပြခြင်းနဲ့မိမောင်းထိုးပြခြင်းကိုဒါမျိုးပြတဲ့ခါကြတော့ဒီလိုမျိုးပြောခံရတဲ့နိုင်ငံမှာအခုလိုမျိုးဖိနှိပ်မှုတွေရှိနေတယ်ဆိုတော့ကဘာကတတိထားမျိုးအောင်လုပ်တဲ့သဘောပေါ့နော်ဆိုတော့ဖိနှိပ်မှုတွေပိုတဲ့ကျွန်တော်တို့ပုံဖြတ်မှုတွေပါကျွန်တော်တွေ့နေရတယ်အစိုးတော်ကတော့လူဖယ်စီကိုတရင်မှန်နေတဲ့တရင်မှားနေတဲ့ရောပေးပြီးတော့တရင်မှန်လုပ်နေတဲ့ mainstream media တွေကိုယုံကြည်မှုကျဆင်းအောင်လုပ်နေတဲ့အဖွဲ့အစည်းတွေရှိနေတယ်အဲ့ဒီမှာလက်ရှိအစိုးရနဲ့ပါနေတာပေါ့လေ။ဘာလဲဆိုတော့ဝန်ကြီးတွေကိုယ်တိုင်ကဒီလွတ်လပ်တဲ့သတင်းမီဒီယာတွေအားကောင်းအောင်လုပ်ဖို့စဉ်းစားနေတဲ့မီဒီယာတွေကိုပဲပြစ်တင်ပြောဆိုဖို့ကြိုးစားနေကြတယ်ရတာ။ဖိနှိပ်တဲ့အပြင်မှာပိုဆိုးတဲ့လူတွေယုံကြည်မှုကျဆင်းအောင်ပုံဖြတ်တဲ့သဘောမျိုးတွေမကြသေးခင်ကပဲကျွန်တော်မြင်ခဲ့ရပါတယ်။ရှိလည်းရှိပါပဲ
။မြန်မာသတင်းပညာသိပ္ပံ MGN ကကိုစောထက်ကတော့အခုလိုရွေးချယ်ခင်ရတဲ့အပေါ်ဂုဏ်ယူပေမဲ့မိသားစုနဲ့အမြန်ဆုံးပြန်လည်ဆုံတွေ့ဖို့ကမိသားစုနဲ့အမြန်ဆုံးပြန်လဲဆုံတွေ့ခွင့်ရမယ်စုကသာပိုရစေချင်တယ်လို့ဆိုပါတယ
်အစိုးရကပြောတော့တမျိုးပေါ့နော်ပြီးတဲ့အခါကျရင်လက်တွေ့မှာကြားလို့ရှိရင်ဒီတကယ်ဟိုမြေပြင်မှာဖြစ်ပျက်နေတာဒီကိုတကယ်တော့ဒီကရေးဖို့တားဖို့ပြောတော့ခွင့်ပြုတယ်လို့ပြောပြီးတကယ်တမ်းအဲ့လိုမျိုးပေါ့နော်ဒီဟိုပေါ့အစိုးရရဲ့ဂုဏ်သိက္ခာကိုမတိကျစေလောက်တဲ့ပေါ်ပေါ်ပါပါကိစ္စလေးတွေကြားရင်တော့မတိကျအောင်ဆောင်ပြီးခွင့်ပြုထားတာပေါ့နော်ဒီတိုင်းမဲ့စိတ်ဘာမှမပြောပေမဲ့တကယ်တမ်းသူတို့ဒီရဲ့ဂုဏ်သိက္ခာပေါ့နော်ဒီဟိုအနာပိုင်ခွင့်တွေသူတို့ရဲ့အကျိုးစီးပွားသူတို့ရဲ့ဂုဏ်တော်ထိခိုက်လာနိုင်စရာရှိတယ်လို့မြင်တော့လုံးဝဆက်ဆက်တိမခံတဲ့အခြေအနေထားဖြစ်နေတယ်ဆိုတာကိုသူတို့နှစ်ယောက်ရဲ့ဆောင်ရွက်ချက်ကဘူးပေါ်တယ်လို့ဖြစ်သွားစေရပါတော့
Writer သတင်းဌာနကလည်းကိုဝါလုံးနဲ့ကိုကျော်စိုးတို့ကို Time Magazine ရဲ့ Writer သတင်းဌာနကလည်းကိုဝါလုံးနဲ့ကိုကျော်စိုးတို့ကို Time Magazine ရဲ့အထူးကြဆုံးပုံကိုစီးရင်မှထည့်သွင်းအသိအမှတ်ပြုတဲ့အတွက်အထူးဂုဏ်ယူကြောင်းဒီအသီးမှန်ပြုမှုကနေတဆင့်သူတို့တွေမတရားဖန်ဆီးအကျဉ်းချခံထားရတာကိုဆက်ပြီးထောက်ကူ ပြုလိမ့်မယ်လို့မျှော်လင့်ပါကြောင်းသူတို့နှစ်ဦးအကျဉ်းအောင်ထဲမှာဆက်ရှိနေတဲ့နေရတိုင်းဟာစာနေစင်းလွတ်လပ်ခွင့်အပေါ်ထိုးနှက်မှုတစ်ခုသာဖြစ်ကြောင်းထုတ်ပြန်ပြောဆိုထားပါတယ်ရှင်
မမေခါပါရှင်အခုဆက်ပြီးတော့ရခိုင်လက်နက်ကင်ဖွဲ့နဲ့တပ်မတော်တို့တိုက်ပွဲအတွင်းရွာသားတွေရာနဲ့ချီပြီးတင်းရှောင်နေရတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ရခိုင်ပြည်နယ်အတွင်းမှာမြမတပ်မတော်နဲ့ရခိုင်လက်နက်ကင်ဖွဲ့ AA တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်နေသလိုတိုက်ပွဲဖြစ်ပွားရာဒေသကကြေးရသွားတွေလည်းအိုးအိမ်ဆွန့်ခွာထွက်ပြေးကြရပါတယ်အင်္ဂါနေ့ကဘူးသီးရောင်မြို့နယ်အတွင်းတိုက်ပွဲမှာရွာသား200ကျော်အိုးအိမ်ဆွန့်ခွာထွက်ပြေးရတယ်လို့ဒေသခံလွှတ်တော်ကိုစလေရီကပြောပါတယ်ဒီအခြေအနေကိုတော့ VOE ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါနိုဝင်ဘာလကုန်ပိုင်းကနေမနေ့ကထိမြမသမတော်နဲ့ရခိုင်လက်နက်ကင်ဖွဲ့အေတို့အကြားရခိုင်ပြည်နယ်ဘူးသီးရောင်ရသေးတောင်နဲ့ပုံနှကြုံမြို့နယ်တို့ဘက်မှာဇက်တိုက်ဆိုးဆိုးလို့တိုက်ပွဲတွေဖြစ်နေတယ်လို့ AA ဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်နိုဝင်ဘာ28ကနေအခုထိတော့နေ့တိုင်းလိုတိုက်ပွဲကဆက်တိုက်ဖြစ်လာတယ်ကြသူတပြင်းတော့ဒီဘူးသီးရောင်မြို့နယ်ရဲ့နောက်ဒီရသေးတောင်ရဲ့ပုံနာကျွမ်းရဲ့ပေါ့နော်အဲ့ဒီမှာဒီဇင်ဘာလ10ရက်နေ့တိုက်ပွဲကတော့ဘူးသီးရောင်ဆိုင်တဲ့ရှောင်းအနီးတဝိုက်မှာနော်ဖြစ်တာအဲ့ဒီမှာတော့ဒီမှာတမ်းမလို့ဖက်ကနေဟိုသူ့ကကြဆုံးမှုဟိုများတယ်ဗျနောက်ပြီးတော့ဒီရသေးတောင်ဒီလောရမတောင်သားအနီးတဝိုက်ပေါ့နောက်ပြီးတော့ပုံနာကျွမ်းမြို့ရဲ့မြောက်ဖက်အဝိုက်နေရာတွေပေါ့နော်အဲ့ဒီမှာရဲဆက်တိုက်ပေါ့ဗျ69 30 77ပေါ့မနေ့ကအတီးပေါ့နော်အဲ့ဒီမှာတိုက်ပွဲကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်နေတယ်ဗျ
မင်းကဘူးတီတော်မြို့နယ်ကံပြင်းကျေးရွာမှာနှစ်ဖက်တိုက်ပွဲကြောင့်ရွာသား200ကျော်နေရက်ကနေသိမ်းရှောင်လာရတယ်လို့ဘူးတီတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်။မင်းကဒီဘူးတီတော်မြို့နယ်နဲ့အိမ်မိုင်လောက်ကွာတဲ့ဒီစီတောင်အုပ်စုကံပြင်းကျေးရွာမှာဖြစ်ပါတယ်ခင်ဗျာ
။ဆစ်ရှောင်ရွာသားတွေကိုဒေသခံစီတောင်ကျေးရွာသားတွေကပဲကူညီဆောက်ရှောက်ထားရပြီးဘူးတီတော်မြို့နယ်လူမှုကွယ်ဆက်ရေးနဲ့ပြည်နယ်နေရာခြားရာရေးဖွဲ့ကနေအကူအညီပေးဖို့စီစဉ်နေစေလို့ဦးထွန်းအောင်သိန်းကဆိုပါတယ်။
လုံးလုံးစီကသူတို့ကိုဒီစာတောင်းရင်ကြောင့်ဒီဘုံကြီးရောက်တွေမှာထားပါလေခင်ဗျာဒီတော့ရောက်မှာလေစာတောင်းနေထိုင်မှုအတွက်ကိုတော့အဲ့ဒီစီတောင်းရောက်ကပဲအခုလုံးလုံးစီမှာကျူးမထားရလို့ကျွန်တော်အဲ့ဒီကိုကြားပါလေခင်ဗျာခုလေးပဲကျွန်တော်တို့ဒီဘုရားတော်မြတ်နဲ့ဒီဒီပြေကျန်ကနေပြီးတော့အခုလုံးလုံးစီမှာသူတို့ပေါ်ပေါ်တယ်လို့တော့အဲ့ဒီကိုကြားပါလေခင်ဗျာအဲဒါပေမဲ့အခုကလည်းနေသိနေရောဒီစီတော့ရောက်တော့မရောက်သေးဘူးလို့ကျွန်တော်အဲ့ဒီကိုကြည့်ရတယ်ခင်ဗျာ
ပုံကြုံမြို့နယ်ဖားဝချောင်းကျေးရွာနီးမှာလဲလက်နက်ကြီးတွေနဲ့ပြေကတ်မှုကြောင့်ကျေးရွာသား40ကျော်ဟာအထက်တင်ဘုံကျေးရွာမှာဆွတ်ပြေးခုန်လုံနေကြရတယ်လို့သူကဆိုပါတယ်။ရခိုင်ပြည်နယ်တွင်းတိုက်ပွဲဖြစ်ပွားနေတာကြောင့်ဗူဒီတောင်နဲ့ပုံကြုံမြို့နယ်တွေဘက်ကကျေးရွာတချို့မှာတပ်မတော်နဲ့ရဲတပ်ဖွဲ့တွေကနေအင်နာစုစီးရင်တွေစစ်ဆေးနေတယ်လို့လဲဒေတာခန်တူးကပြောပါတယ်။တိုက်ပွဲတွေတွင်တပ်မတော်ဘက်ကထိခိုက်ကြဆုံးမှုများနေတယ်လို့ AA ဘက်ကသတင်းထုတ်ပြန်ထားပေမဲ့ဒါကိုတိကျသိမပြုနိုင်သေးသလိုတမရော်ဘက်ကလည်းအသေးစိတ်ထပ်ပြီးသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ဒီဇင်ဘာလ9ရက်နေ့ကထွက်ထားတဲ့နောက်ဆုံးထုတ်ပြန်ချက်မှာတော့ဒီလ3ရက်နေ့ကစပြီးတော့6ရက်နေ့အထိရခိုင်ပြည်နယ်ရတိတောင်နဲ့ဗူဒီတောင်မြို့နယ်တွင်တိုက်ပွဲတွေဖြစ်ပွားနေကြောင်းတိုက်ပွဲအနည်းဆုံး4ကြိမ်နဲ့မိုင်းဖြစ်စဉ်3ကြိမ်ဖြစ်ပွားခဲ့ပြီးတမရော်ဘက်ကအရာရှိစစ်တွေတို့ကြာဆုံးကံရရခဲ့ကြောင်းဖော်ပြထားပါတယ်။တိုက်ပွဲတွေရက်စဲနိုင်ရေးအတွက်အစိုးရအနေနဲ့သဘောထားကြီးကြီးထားပြီးပါဝင်တဲ့ပါဝင်ထိုက်တဲ့လက်နက်ကန်ဖွဲ့စည်းတွေကိုငင်းချိုင်းရေးလုပ်ငန်းစဉ်စပွဲပွဲမှာခေါ်ပြီးတော့ဆွေးနွေးဖြေရှာသွားဖို့ပြည်နယ်လွှတ်တော်ကစလည်းဦးသွအောင်သိန်းကစိုက်တွန်းထားပါတယ်။ရခိုင်တပ်မတော်ဟာ2015နှစ်ကုန်ပိုင်းကစပြီးတော့ချင်းမြင့်နယ်ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်အစစတဲ့ဒေသတွေဘက်မှာအခြေပြုလှုပ်ရှားလာနေတာဖြစ်ပြီးမြမတပ်မတော်နဲ့လည်းထိတွေ့တိုက်ပွဲတွေအချိန်ချင်းဖြစ်ပွားနေတာပါ။ရခိုင်တပ်မတော်ဟာ WhatsApp ဖွဲ့ UBSA ဥဆောင်တဲ့ FENCC မြောက်ပိုင်းမှာမိတ်ဖွဲ့ဝင်ဖြစ်ပြီးတနင်္ဂနွေလို့ပြေခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCU ကိုလက်မှတ်ရေးထိုးရေးတပ်မတော်ကလက်မှတ်ခံသေးတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည့်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြေတားလက်ဆောင်ပြည့်ကြိမ်လို့ကြည့်တဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ဆိုရင်အီးမေးပေးပို့မယ်ဆိုရင် bamis@voenews.com ကို2019 VOE ပြည့်ကြိမ်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကိုနာမည်နဲ့နေရက်ဆက်ဆက်ရေးထဲကိုမမေ့ပါနဲ့နော်ဗီဒီယိုပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်ဗီဒီယိုအမေရိကန်တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အမေရိကန်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ် အမေရိကန်နဲ့မက္ကဆီကိုနယ်ကြားမှာတတိုင်းတိဆောက်ရေးရန်ပုံငွေနဲ့ပတ်သက်ပြီးသမ္မတထရမ့်နဲ့ဒီမိုကရက်ခေါင်းဆောင်တွေမနေ့ကအင်္ဂါနေ့ကကြောက်ကဆဖြစ်ခဲ့ကြပါတယ်။ဒီလ21ရက်နေ့မှာအတည်ပြုရမယ့်အစိုးရအသုံးစရိတ်ခွဲဝေချထားမှုမှာအဲ့ဒီတတိုင်းတိဆောက်ရေးအတွက်ရန်ပုံငွေကိုထည့်သွင်းဖို့သမ္မတထရမ့်ကဖိအားပေးနေတာလည်းဖြစ်ပါတယ်။Republican တွေထိန်းချုပ်ထားတဲ့ Congress လွှတ်တော်အနေနဲ့အပြီးသတ်အတည်ပြုတဲ့အခါအစိုးရလုပ်ငန်းတချို့ရပ်တန့်မသွားအောင်ကာကွယ်နိုင်ပွဲရှိတယ်လို့ VOA ရဲ့လွှတ်တော်သတင်းတောက် Catherine Gibson ကသတင်းပေးပို့ထားတာကို Dawkins ဆိုးဝင်းကပြောပြပေးမှာပါ
။ကောင်းပါပြီရှင်။ Aim Bureau ရဲ့ Oval Office ရုံးကမှာသမ္မတ Trump ကမကြုံစဘူးထူးထူးခြားခြားအခုလိုကြေညာလိုက်ပါတယ
်။ I am proud to shut down the government for border security.
နေဆက်လုံခြုံရေးအတွက်ဆိုရင်အစိုးရလုပ်ငန်းတွေကိုဂုံယူစွာနဲ့ပိတ်ပစ်မှာပါ
။ America တိုက်လဲပိုင်းနိုင်ငံတွေကရှေ့ပြောင်းလာသူတွေအရေးကင်တွေရမှာလုံခြုံရေးအတွက် American နဲ့ Mexico ကြားတတိုင်းတိဆောက်ရေးကအကောင်းဆုံးအစီအစဉ်ဖြစ်တယ်လို့သမ္မတ Trump ကပြောပါတယ်။ Democrat ခေါင်းဆောင်တွေကတော့ဒီတတိုင်းဟာထိရောက်မှုမရှိသလိုကုန်ကျစရိတ်များတယ်လို့တုံ့ပြန်ကြပါတယ်။အောက်လွှတ်တော်လူနည်းစုခေါင်းဆောင်Nancy Pelosi ကထောက်ပြရမှာတော့
We have to have an evidence-based conversation about what does work.
တော်တော်ပြောကြဆိုကြတဲ့နေရာမှာဘယ်ဟာကအလုပ်ဖြစ်တယ်ရပုံငွေတွေကိုဘာအတွက်ဘယ်လိုသုံးတယ်အကျိုးရှိရလားစတဲ့ခံလို့နဲ့အထောက်အထားတွေကိုအခြေခံဖို့လိုပါတယ်ဒါကျမတို့နိုင်ငံလုံခြုံရေးအတွက်ဖြစ်လို့ပါပဲ
အစိုးရအသုံးစရိတ်ဘတ်ဂျက်ကိုအတည်ပြုဖို့ကိုယ့်ရဲ့ပဲလိုတော့တဲ့အချိန်မှာပါတီကြီးနှစ်ရက်အကြာအပေးယူတက်အောင်လုပ်ဖို့အလှမ်းဝေးနေသေးတာကိုအများပြည်သူအခုလိုမြင်တွေ့ကြရတာဖြစ်ပါတယ်ထက်လွတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်လွတ်တော်အမတ် Chuck Schumer ကတော့
We gave the president two ways each of which would get a majority of votes
ကျွန်တော်တမရကိုနီလာနှစ်ခုပေးထားပါတယ်အောက်လွတ်တော်မှာမဲများစုရနိုင်တယ်လို့အထက်လွတ်တော်မှာမဲ60ရနိုင်ပြီးတော့ဆွေးအလုံငန်းတွေရက်ဆိုင်မသွားအောင်ရှောင်လွှဲနိုင်တဲ့နီလာတွေဖြစ်ပါတယ်သူလက်ခံလိုက်မယ်လို့မျှော်လင့်ပါတယ်ဗျာအဆွေးအလုံငန်းတွေရက်ဆိုင်ပြစ်မယ်ဆိုရင်အပြစ်မဲ့ပြည်သူတွေပဲနင့်နာကြမှာပါ
ဒီမိုကရက်လွှတ်တော်အမတ်တွေကနေဆက်လုံခြုံရေးအတွက်ဒေါ်လာ 1.3 ဘီလီယံခွဲဝေချထားဖို့သဘောတူတယ်လို့သမ္မတထရမ့်ကကန့်လန့်ထားပါတယ်။ Republican အမတ်တွေကတော့ဒီလောက်နဲ့မလုံလောက်ဘူးလို့တုံ့ပြန်ပါတယ်။တတိုင်းဆောက်လုပ်ရေးအပါအဝင်သမ္မတထရမ့်ကဒေါ်လာ 5 ဘီလီယံဒေါ်လာ 15,000 တောင်းဆိုနေတာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌ Republican လွှတ်တော်အမတ် Paul Ryan ကတော့
The idea that the minority or the incoming House majority would be against border security is ridiculous.
အောက်လွှတ်တော်ကလူနည်းစုနောက်တော့လူများစုဖြစ်လာမဲ့သူတွေရဲ့နေဆက်လုံခြုံရေးနဲ့ပတ်သက်တဲ့အယူအဆကတော်တော်ဆိုးပါတယ်။ဒါဟာအစင်ချင်းမဲတဲ့သဘောပါပဲ။သိကြတဲ့အတိုင်းကျွန်တော်တို့နေဆက်မှာလုံခြုံရေးလိုပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီဥပဒေချက်အတည်ပြုဖို့အတွက်အထက်လွှတ်တော်မှာမဲအီအတွက်60လိုပါတယ်။
ထက်လွတ်တော်ကို Republican တွေကအများစုထိန်းချုပ်ထားတယ်ဆိုပေမဲ့ဒီအစိုးရအသုံးစရိတ်ရန်ပုံငွေအတည်ပြုရေးအတွက်တော့ Democrat အမတ်တွေရဲ့ထောက်ခံပေးရဖို့လိုနေပါသေးတယ်။ဥပဒေပြုလွှတ်တော်အမတ်တွေက Christmas အားလိုက်ရက်မှာ Washington မြို့တော်ကနေထွက်ခွာဖို့စိတ်အားထက်သန်နေကြပေမဲ့နိုင်ငံရေးအရာအခြေတင်ဖြစ်နေရတာတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။ထက်လွတ်တော်လူနည်းစုခေါင်းဆောင် Democrat အမတ် Chuck Schumer ရဲ့အမြင်ကတော့
No president should ever say he would be proud
ဘယ်သမရကမှအစိုးရယုံနေပိတ်ပြရမှာကိုဂုံယူတယ်လို့ဘယ်တော့မှမပြောသင့်ဘူးပေါ့ဗျာ
အထက်လွှတ်တော်လူများစုခေါင်းဆောင် Republican လွှတ်တော်အမတ် Mitch McConnell က
No matter who precipitates the government shutdown the American people don't like it
အစိုးရအလုပ်တွေရဆိုင်အောင်ဘယ်သူကပဲလုပ်လို့ပေါ့ဗျာ American ပြည်သူတွေကတော့သဘောကျမှာမဟုတ်ပါဘူ
းအစိုးရလုပ်ငန်းတချို့ရဆိုင်ပြစ်မယ်ဆိုရင်အဓိကကျတဲ့ဝန်ဆောင်မှုလုပ်ငန်းတွေနှောက်နှေးနိုင်ပြီးတော့ American တခွင်တန်းနေချီတဲ့ပြည်သူတွေနစ်နာမှာဖြစ်ပါတယ်ဒီနှစ်2018ခုနှစ်အတွင်းအစိုးရအသုံးစရိတ်နဲ့ပတ်သက်လို့အခြေအတင်ဖြစ်ရတာဒီတစ်ခါတတိယအကြိမ်မြောက်ဖြစ်ပါတယ်ရှင
်ဒေါက်ခင်ဆွေးဝင်းပါရှင်အခုကျမတို့ထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ဒီကနေ့ညပိုင်းအစီအစဉ်ရဲ့ဒုတိယပိုင်းနိုင်ရွယ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာလူထုနဲ့ကျန်းမာရေးဥကြောဇန်တာရဲ့မြမအရေးသုံးသပ်ခြင်းနဲ့တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ12ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့အကြမ်းမရေးကဏ္ဍမှာခွေးကိုက်ခံရပြီဆိုရင်ပေါ်ပေါ်ဆဆသဘောမထားပဲကုသမှုတွေကိုစနစ်တကျခံယူရင်ကြိုတင်ကာကွယ်ထားတဲ့အကြောင်းနဲ့မြမရေးသုံးသက်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
မြန်မာနိုင်ငံရဲ့ငွေကြေးတက်နိုင်မှုရစီစဉ်နိုင်မှုရနိုင်ငံကအတိုင်းဝန်းရဲ့ပံ့ပိုးမှုအရာတက်နိုင်သလောက်အတိုင်းတာနဲ့ပြင်ဆင်ထားတာမှာတော့သူတို့ပြင်ဆင်ထားတဲ့လူတွေလည်းကျွန်တော်ထပ်ထပ်ဒီလည်းလေးပါ
ကြာသည်မိကရခိုင်ပြည်နယ်မြောက်ပိုင်းကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းအယ်ဒီတာကိုကျော်ကျော်သိန်းနဲ့ဦးကျော်ဇန်သာတို့ဆွေးနွေးသုံးသက်ချက်ဒုတိယပိုင်းကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်အားကစားသတင်းစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့လူထုနဲ့အကြမ်းမရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ခွေးယူပြန်ယောဂါဟာရာနှုန်းပြေကြိုတင်ကာကွယ်နိုင်တဲ့ယောဂါတစ်ခုဖြစ်ပါတယ်။ခွေးကိုက်ခံရပြီဆိုရင်ပေါ်ပေါ်ဆဆသဘောမထားပဲကုသမှုတွေကိုစနစ်တကျခံယူရင်ကြိုတင်ကာကွယ်ထားတဲ့အကြောင်းကိုဒေါက်တာတန်းစောကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြပေးထားပါတယ်ရှင
်။ဖန်ရှင်မဲ့ခွေးတွေနဲ့ခွေးပြန်ယောဂပြဿနာဟာတဖြည်းဖြည်းကြီးမားလာနေတဲ့ကျန်းမာရေးပြဿနာတစ်ခုဖြစ်ပါတယ်။ပိုင်ရှင်မဲ့လမ်းမေးခွေးတွေကိုတနေရာထဲမှာစူးစီးပြီးကျွေးမွေးဆောက်ရှောက်ထားတာဟာပြဿနာကိုဖြေရှင်းနိုင်မယ့်နည်းလမ်းတစ်ခုဖြစ်ပေမဲ့သက်ဆိုင်ရာတာဝန်ရှိသူတွေအတွက်ကတော့လက်တွေ့လုံခြုံနိုင်မှုခက်ခဲနေသေးတဲ့အနေအထားတစ်ခုဖြစ်နေတာပါလမ်းမေးခွေးတွေကိုတက်ဖြတ်တုပ်တဲ့ရှင်းလင်းတာမျိုးတွေတွေ့နေရပြီးမြန်မာနိုင်ငံလိုဗုဒ္ဓဘာသာနိုင်ငံတစ်ခုမှာဒီနည်းလမ်းဟာအများလက်မခံနိုင်တဲ့နည်းလမ်းတစ်ခုလည်းဖြစ်နေပါတယ်ပိုင်ရှင်မဲ့လမ်းမေးခွေးတွေအကုန်လုံးကိုခွေးပြန်ကာဝယ်ဆီးနဲ့တားဆက်ချားဆီးတွေထိုးပေးဖို့ကြိုးစားနေတာဟာအများလက်ခံနိုင်တဲ့နည်းလမ်းတစ်ခုဖြစ်ပေမဲ့ဒီမှတ်ချက်အောင်မြင်ပြည့်မြအောင်ဆောင်ရွက်တဲ့နေရာမှာတော့ခက်ခဲတဲ့နည်းလမ်းတစ်ခုဖြစ်နေပါတယ်ခွေးကိုက်ခံရတဲ့သူတွေကိုခွေးပြန်ကာဝယ်ဈေးတွေထုတ်ပေးနေရတာကြောင့်နိုင်ငံတော်ရဲ့ဗဏ္ဍာငွေတွေလည်းနှစ်စဉ်လေးလေးဆုံးရှုံးနေရတာပါခွေးပြန်ရောဂါကြောင့်နိုင်ငံတော်ဗဏ္ဍာဆုံးရှုံးမှုကိုလျှော့ချနိုင်ဖို့နဲ့ပိုင်ရှင်မဲ့လမ်းမေးခွေးတွေယုံနေသွားစီဖို့အတွက်တာဝန်ရှိအဖွဲ့အစည်းတွေနဲ့ပြည်သူလူထုတစ်ရက်လုံးကအလေးထားပြီးဦးပေါင်းဆောင်ရွက်တင်တယ်လို့အထွေထွေရောဂါအထူးကျေးဇူးဝင်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ခွေးတွေရဲ့ခွေးတွေနဲ့လက်ဘုံတည်းနီးတော့မွေးမြူတဲ့သူတွေเนาะအဲအဲ့လူတွေအတွက်ကိုဆရာတို့ကကာကွယ်ဆေးနေနေရတော့မဖြစ်မနေထိုးတင်တဲ့ကိစ္စဖြစ်တဲ့အတွက်ဒါကတော့ဆောင်ရွက်တဲ့အတွက်ဖြစ်တယ်အဲ့အတွက်ကုန်ကြစိတ်ကိုလည်းဆရာတို့ကမနှမျောတင်မဲနဲ့အသုံးချတင်တယ်ဒါပေမဲ့ခုနကနော်လမ်းမေးခွေးလေးလင့်ခွေးတွေများပြားလို့ကြိုက်ခံရတဲ့လို့နော်မလိုအပ်ဘဲနဲ့နော်ခွေးကြိုက်ခံရတဲ့အတွက်ကြောင့်ထိုးနေရတော့ကာကွယ်ဆေးထိုးတဲ့ဟာတွေကိုကြတော့ကျွန်တော်တို့ကအဲ့အတွက်ဗန္ဓာကုန်ကြမှုကိုခွေးကြိုက်မခံရအောင်လမ်းမေးလေးလင့်ခွေးတွေယော့နေအောင်လှုပ်ချင်အပြင်ဆရာတို့ကတစ်ဖက်ကနေဒီခွေးတွေကြိုက်လို့နော်ဟိုကာကွယ်ဆေးကြောင့်ကုန်ကြတဲ့ဗန္ဓာငွေကိုဆရာတို့တစ်ဖက်ကနေကာကွယ်ပြီးသားဖြစ်ပါမယ
်။ခွေးပြန်ယောဂဖြစ်သူတွေကိုလေ့လာကြည့်မယ်ဆိုရင်ရာဂန်တော်အများစုဟာပိုင်ရှင်မဲ့လမ်းမေးခွေးတွေကနေတစ်ဆင့်ဖြစ်ပေါ်ခံစားရတာကိုတွေ့ရပါတယ်။ပိုင်ရှင်မဲ့လမ်းမေးခွေးတွေသာမရှိတော့ဘူးဆိုရင်ခွေးပြန်ယောဂဖြစ်တဲ့ရာဂန်တော်ဟာတိတိတသာယောနေသွားနိုင်တယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကအခုလိုကြံပြပါတယ်
။အိမ်မွေးခွေးတွေမှန်သမျှလိုင်စင်ဆောင်ထားရမယ်။သူရဲ့ညွှန်ကြားချက်အတိုင်းနှစ်စဉ်ခွေးပြန်ကာကွယ်ဆေးတွေထိုးနိုင်မယ်။လမ်းမေးခွေးတွေသာမရှိဘူးဆိုလို့ရှိရင်နော်ခွေးပြန်ယောဂပိုကူးဆက်မှုဟာအလွန်မင်းကြဆင်းသွားမယ်။ဘာလို့လဲဆိုရင်ဆရာတို့ကခွေးပြန်ယောဂဖြစ်တဲ့သူတွေရဲ့နောက်ကျောင်းရာသီတွေကိုလိုက်ကြည့်ရှုမယ်ဆိုလို့ရှိရင်ခုနကပြောသလိုလမ်းမေးခွေးတွေကြိုက်ခံရတဲ့သူတွေကပိုများနေတယ
်။လမ်းမေးခွေးတွေကိုအစာကျွေးမွေးထားတဲ့ခွေးချစ်သူများစုဟာလမ်းတော်လမ်းလာတွေကိုလမ်းမေးခွေးကြိုက်တဲ့အခါမှာတော့ပန်းရှင်အဖြစ်တာဝန်ယူမှုတာဝန်ခံမှုတွေမရှိတာကြောင့်ခွေးချစ်သူနဲ့ခွေးကြိုက်ခံရသူတွေကြားထဲမှာပြဿနာတွေဖြစ်ကြရတာကိုလည်းတွေ့မြင်နေရပါတယ်။သိစံတွေကိုအစာကျွေးမွေးတာဟာကောင်းမွန်တဲ့အလို့တစ်ခုဖြစ်ပေမဲ့အစာကျွေးမွေးတာတစ်ခုတည်းနဲ့မကပဲကာဝယ်ဆေးထိုးတဲ့နေရာတွေ၊တားဆက်ချားဆေးထိုးတဲ့နေရာတွေနဲ့မွေးမြေစကန်ကိုပို့ဆောင်တဲ့နေရာတွေမှာပါထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ပေးကြဖို့လိုတယ်လို့သိစံစီကူဆရာဝန်တဦးဖြစ်သူဒေါက်တာသွန်နေမြောကပြောပါရစေ။
အဲ့တော့ကျွေးတဲ့ပုံမှာခွေးချစ်သူတွေကိုလည်းကျမတို့ကပြင်မဆိုထားဘူး။ဘာဖြစ်လို့လဲဆိုတော့သူကသိစံတကောင်ရဲ့အသက်ဆက်ဖို့အတွက်အစာဟာရကိုပေးတာသူတို့ကလှူဒန်းတာ donation တစ်ခုလည်းဖြစ်တယ်အဲ့ဒီအတွက်လေကျမတို့ကကြိုဆိုရမှာပါဝမ်းမြောက်ရမှာပါအဲ့ဒီလိုပဲကာဝယ်ဆေးထိုးတဲ့အခါမှာလေသူတို့ကကျမတို့ကိုအများကြီးကူညီပေးတယ်ကျမတို့ကာဝယ်ဆေးတွေပါလိုက်ထိုးတဲ့အခါမှာအဲ ဘာတွေအခက်အခဲရှိလဲဆိုတော့ဟိုခွေးတွေကစထရိတ်ဒေါ့ဂ်တွေဖြစ်တဲ့အတွက်ကြောင့်မလို့ရှောက်ပြေးနေတာအဲ့တော့သူတို့တွေကကျမတို့ကတော့တခြားဟိုဖမ်းပေးနိုင်တယ်ဆုတ်ကင်ပေးနိုင်တယ်ထိချုပ်ပေးနိုင်တယ်ဆိုတဲ့ကြောင့်ထိုးတဲ့အခါမှာဆိုကျမတို့အတွက်အများကြီးအဆင်ပြေတယ
်လမ်းမေးခွေးတွေကိုအစာကျူးမေးထားတဲ့ခွေးချစ်သူတို့ကလည်းခွေးတွေကိုစနစ်တကျကျူးမေးပြည့်စုံဆောင်ရှောက်ပေးမဲ့ခွေးမင်းမြေစကန်တွေကိုပို့ပေးကြညပါတယ်ခွေးမင်းမြေစကန်တွေအရေးအတွက်လုံလုံလောက်လောက်ရှိလာစေဖို့နဲ့တည်ယူပို့ဆောင်ရေးတွေအဆင်ပြေမှုရှိစေဖို့အတွက်ကိုတာဝန်ရှိသူတွေကဥဆောင်ဆောင်ရွက်ပေးရမှာပါသက်ဆိုင်ရာဌာနအသီးသီးကနေဥပဒေပြဋ္ဌာန်းပြီးချစ်တိရရဆောင်ရွက်ပေးနိုင်ခဲ့မယ်ဆိုရင်ခွေးပြန်ရောဂါနဲ့ပတ်သက်တဲ့တနာတွေကိုရှင်းချနိုင်မှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
အဲ့တော့ဒါကအခုလူအများစုနေ့စဉ်ဒီပါเนาะကြုံတွေ့နေရတဲ့အချက်တစ်ချက်ဖြစ်တာပေါ့เนาะဒါကြောင့်မလို့ဒါကဒီဥပဒေတွေကလည်းပြဋ္ဌာန်းဖို့လိုတယ်ပေါ့เนาะဒီခွေးတွေမွေးမြူခြင်းရင်စနစ်ကျမွေးမြူရမယ်လိုင်စင်နဲ့မွေးမြူရမယ်တတ်မှတ်ထားတဲ့ကာကွယ်ဆေးတွေထိုးနေရမယ်เนาะကိုယ့်ရဲ့ခွေးဒီတခြားသူတယောက်ကိုဘကိုက်ဖို့အတွက်ဘကိုက်စီရေးအတွက်ကိုတာဝန်ယူမှုရှိရမယ်ဆိုတော့ဒါလေးတွေဆောင်ရွက်နေရဖို့လိုအပ်တယ်ပေါ့
ပန်ရှင်မဲ့လမ်းမေးခွေးတွေရေးအတွက်ရောင်းနေသွားမယ်ဆိုရင်ခွေးပြန်ယောဂရဲ့ဝင်တော့ဝင်မှုကိုတိတိယောက်ယောက်ရှင်းချနိုင်မှာဖြစ်တာကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေကဥဆောင်ပြီးအစီအစဉ်တွေချမှတ်ဆောင်ရွက်ပေးဖို့လိုနေတယ်လို့ပြည်သူလူထုတရက်လုံးကလည်းအလေးထားပြီးပူးပေါင်းဆောင်ရွက်ဖို့လိုနေပြီဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်နောက်ဆက်တော့ပါ
မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ရပြီးတဲ့နောက်မှာတော့အခုမြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ရခိုင်မြောက်ပိုင်းပြည်ထနာနဲ့ပတ်သက်ပြီးနိုင်ငံတကာမီဒီယာတွေ INGO တွေရဲ့ရေးသားပြောဆိုတင်ပြချက်တွေနဲ့ VOA မြန်မာပိုင်းအယ်ဒီတာကိုကျော်ကျော်သိန်းကိုတိုင်တွားရောက်သတင်းယူခဲ့တဲ့ကတွေ့ကြုံမြင်တွေ့ခဲ့ရတာတွေနှိုင်းယှဉ်ချက်ကိုပြီးခဲ့တဲ့အပတ်ကပထမပိုင်းဖြစ်တင်ပြခဲ့ပြီးဖြစ်ပါတယ်။ဒီတစ်ပတ်ဒုတိယပိုင်းမှာတော့ဒုက္ခတွေပြန်လာရေးနဲ့ပြန်လည်သစ်မြန်ရေးအလားအလာတွေကိုကိုကျော်ကျော်သိန်းနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်။
ဒုက္ခသည်တွေပြန်လာဖို့အတွက်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီကြပြီးတဲ့နောက်မှာမြန်မာဘက်ကပြင်ဆင်မှုတွေလုပ်တယ်ဆိုပြီးတော့သက်ဆိုင်တဲ့တာဝန်ရှိတဲ့ဝန်ကြီးဘာညာသွားပြီးတော့ရှင်းပြနေရလဲတွေ့ပါတယ်။ဒါနဲ့ပတ်သက်လို့လည်းနိုင်ငံတကာသတင်းထဲမှာဒါလုံးဝစဉ်းချဘူးဘယ်လိုမဖြစ်ဘူးစသဖြင့်တစ်ချိန်လုံးပြောနေကြတာတွေ့ရပါတယ်။အခုကိုကျော်ကျော်သိန်းမျက်မြင်ဒုက္ခသည်တွေပြန်လာနိုင်ဖို့အတွက်လှုပ်ထားတဲ့လှုပ်ဆောင်ချက်တွေကိုလည်းနည်းနည်းသုံးသပ်ပြောပြပါဦးခင်ဗျ။
ဟုတ်ကဲ့ဟိုပုံနှံရေလန်းစကန်တစ်ခုနဲ့ကျူလက်ခံစကန်တစ်ခုလက်ခံမယ်ထင်ပါကျွန်တော်တို့တောကွင်းရောက်ခဲ့တာကတောင်ပြူလုပ်ဝဲစကန်ပေါ့နော်ရေလန်းကနေဝင်လာမယ်ငခုရစကန်တော့ကျွန်တော်တို့တောကွင်းမရခဲ့ဘူးပေါ့တောင်ပြူလုပ်ဝဲစကန်မှာကတော့ဒီပြင်ဆင်ထားတဲ့ဟာတွေကရေပုံအားဖြင့်ပြောမယ်ဆိုရင်အတော်လေးစနစ်တကျရှိပါတယ်ဒီမှာပဲကျွန်တော်မေးပါတယ်ဒီလိုပြင်ဆင်ထားတဲ့ဟာတွေကိုနိုင်ငံကအဖွဲ့အစည်းလာကြည့်သလားကုလသမဂ္ဂလာကြည့်သလားတခြားနိုင်ငံကလာကြည့်သလားဆိုတော့အဲ့ဒီစကန်တာဝန်ခံကိုယ်တိုင်ကကုလသမဂ္ဂအပါအဝင်တရင်းမီဒီယာတွေနိုင်ငံကအဖွဲ့အစည်းတွေလာကြည့်ကြတယ်ဒီကရေချက်ပိုင်းတင်ပါပဲဒီအာဆီယံထရိုက်ကပေါ့ဒီအာဆီယံဝင်ကြီးအဖွဲ့ကလည်းပဲလာမယ်လို့သူပြောပါတယ်တကယ်ရောက်မြောက်တော့ကျွန်တော်အတိအကျမပြောနိုင်ပါဘူးဆိုတော့လာကြည့်ထားကြတယ်ဆိုတော့အခြေအနေကိုသူတို့ကျွန်တော်တွေ့သလိုပဲသူတို့တွေ့မှာပါမြန်မာနိုင်ငံရဲ့ငွေကြေးတက်နိုင်မှုရစီစဉ်နိုင်မှုရနိုင်ငံကအတိုင်းဝန်းရဲ့ပံ့ပိုးမှုအရာတက်နိုင်သလောက်အတိုင်းတာနဲ့ပြင်ဆင်ထားတာမှာတော့သူတို့ပြင်ဆင်ထားတဲ့လူတွေလည်းကျွန်တော်ထပ်ခါဒီလည်းနေပါတယ်တောင်းရှိတဲ့လူတွေကိုသူတို့ကဘိုင်းကကြည့်မယ်ဆိုတော့ဒါအတော်လေးကိုကြက်ကြက်နက်နက်ပြင်ဆင်ထားတဲ့ပုံရှိပါတယ်ဆိုတော့ဒီပြင်ဆင်ချက်တွေမလုံလောက်လို့ဒီပြင်ဆင်ချက်တွေကဟာလာမပြည့်စုံလို့ပြန်မလာတာမဟုတ်ဘူးလို့လည်းပဲအရင်ကပါပြီးသားပါသူတို့ပြန်မလာတဲ့အကြောင်းပြချက်တွေကတခြားတောင်းစုချက်တွေနဲ့တခြားအကြောင်းပြချက်တွေရှိပါဒီပြင်ဆင်ချက်တွေအရာကြောင်းတော့ဟိုပြန်မလာတာကအကြောင်းပြချက်တခုမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ပြောနေတာကဒီပြင်ဆင်ထားချက်တွေဟာမြန်မာနိုင်ငံတိုင်းတာနဲ့လက်ရှိအခြေအနေရနဲ့နိုင်ငံကပံ့ပိုးမှုရနဲ့အတိုင်းအတာတစ်ခုအထိပြည့်စုံလို့လောက်တယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒီဘက်မှာကြံရိတ်ခဲ့တဲ့တိုင်းရခိုင်တွေတခြားလူမျိုးစုတွေအနေနဲ့ဟိုဘက်ကိုထွက်ပြေးသွားတဲ့လူတွေပြန်လာမဲ့ကိစ္စအပေါ်မှာအဓိကအဖြစ်တော့သူတွေလုံခြုံရေးအတွက်စိုးရိမ်မှုရှိတယ်ဆိုတာတော့ကျွန်တော်ကြားပါရတယ်။ကိုတော်တော်သိတဲ့သတင်းထဲမှာလည်းတွေ့ရပါတယ်။ဒါပေမဲ့စီးပွားရေးအဖြစ်သူတို့နဲ့အစကလေးပူပေါင်းပြီးတော့သဟာဇရာဖြစ်အောင်နေခဲ့ကြတဲ့အဆိုင်ဝိုင်း level ရှိရတယ်အဲ့ဒီမှာစီမံလို့ထင်ပါတယ်အဲ့တော့တရဝင်းပြန်လာသင်းတဲ့လူတွေပြန်လာမဲ့အရေးကိုဒီဘက်ကလူတွေလက်ခံကျင်တဲ့လူလူသဘောထားပေါ့လေအဲ့ဒီကိစ္စနဲ့ပတ်သက်ပြီးသဘောထားကိုနည်းနည်းတိခောက်ပြီးပါသေးသလားခင်ဗျာ
ဟောကျွန်တော်တကယ်လူလူပေါ့လေဒီကတော့မောင်တော်ဒေတာလူလူပေါ့ဖပြေးသွားတာကလည်းမောင်တော်ဒေတာကနေဖပြေးသွားတယ်ပြန်လာရင်လည်းဒီမောင်တော်ဒေတာတောင်းဝင်ကျင်ပါပဲဒီထိုင်ကြမှာဆိုတော့မောင်တော်ဒေတာလူလူကိုတိုင်နဲ့တော့ကျွန်တော်သိဆုံးမိမှန်ကိုမရခဲ့ပါဘူးဒီစဉ်ရဲ့အစီအစဉ်ရပေါ့အချိန်ရပေါ့အချိန်ကန်တက်ချက်ရပေါ့ဒါပေမဲ့မောင်နှောင်းခရင်ဦးချုပ်ရင်းမှုနဲ့ကျွန်တော်တို့ပြည်သူ့ဝန်ကြီးဝင်ကြတဲ့အခါမှာတော့ကျွန်တော်ဤမိကုံကိုမေးပါတယ်
ကျန်းမင်းပြောရမယ်ဆိုရင်တော့မောင်နှောခင်ဥချွေမှုရဲ့ကျေစုချက်မှာလူကြောင့်ဆွေးမှုရှိဆွေးမှုရှိတယ်အဲ့ဒီဆွေးမှုကိုလည်းပဲသူတို့သိတယ်တခြားနိုင်ငံကအဖွဲ့အစည်းတွေဆွေးမှုတဲ့ဖွဲ့စည်းကလည်းပဲသိတယ်အဲ့လိုသိတဲ့အတွေ့အဲ့ဒီဆွေးမှုတွေကိုကြောက်အောင်ပြန်လာတဲ့အခါမှာပြန်လာတဲ့လူတွေနဲ့လက်ရှိဒေသတွေမှာရှိနေတဲ့လူတွေနဲ့အဆင်ပြေအောင်ဆိုပြီးတော့သူတို့တဟဆာတာဖြစ်ရေးပြန်လည်နားလည်မှုရှိရေးအစီအစဉ်တွေလည်းပဲလုပ်နေတာရှိပါတယ်တိုးတော့အဲ့ဒီလုပ်နေတဲ့အစီအစဉ်တွေကအစိုးရကတာဝန်ယူပြီးတော့အစိုးရကစီစဉ်ပြီးတော့လုပ်နေတာမျိုးတော့မဟုတ်ပါဘူး။မောင်နှောခင်ဥထွေမှုကိုယ်တိုင်ကပြောတာကအဖွဲ့အစည်းတွေကနေပြီးတော့အဖွဲ့အစည်းတွေဆိုတဲ့နေရာမှာကျွန်တော်တို့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအဓိကဖြစ်ပါလိမ့်မယ်။ဒီအဖွဲ့အစည်းတွေကနေပြီးတော့ပြောင်းဝင်လာမဲ့လူတွေနဲ့ဟလာလက်ရှိဒေသတွေမှာရှိနေတဲ့ဒေသခံတွေကြားမှာနားလည်မှုရှိအောင်ဒါသာသာဖြစ်အောင်ပြန်လည်ပြင်ပြအောင်စုတဲ့အစီအစဉ်လေးတွေတွေ့ဆုံဆွေးနွေးတာတွေရှင်းလင်းပြောဆိုတာတွေလုပ်နေတယ်ဆိုပြီးတော့မောင်နှောခင်ဥထွေမှုကပြောတာရှိပါတယ်။အဒီစိုးရင်စိတ်ကလည်းပဲဒီဘက်ကလူမှရှိသလိုဟိုဘက်ကဖြစ်ပြသွားတဲ့ပြန်ဝင်လာဖို့စီပူးရှိတဲ့ဒေတာကနေမှလည်းရှိပါတယ်ဒါပေမဲ့နောက်ထပ်တစ်ခုကျွန်တော်ရတဲ့ရေပုံရခံစားချက်ကတော့ဘယ်လိုမျိုးလဲဆိုတော့ဟိုဘက်ကပြန်ဝင်လာဖို့အဓိကဆန္ဒရှိနေတဲ့လူတွေဒီဘက်မှာစမြူသားချင်းရှိတဲ့လူတွေစီးပွားရေးလုပ်ငန်းရှိတဲ့လူတွေဆိုတဲ့အခါကျတော့သူတို့တွေမှာတကယ်ကဒီအချက်မှန်နေဆိုရင်ပေါ့လေသူတို့ပြန်ဝင်လာခြင်းနဲ့ဆိုတဲ့အချက်မှန်နေဆိုရင်သူတို့ဒီမှာဒီဒေတာကန်တွေနဲ့သူတို့ကနှစ်ပေါင်းများစွာအတူလက်တွဲနေလာကြတာ၊ငင်းငင်းနေလာကြတာ၊အေးအေးချမ်းချမ်းကူလူဆက်ဆံပြီးတော့နေလာကြတာ။တကယ်လို့ဆိုဘာမှစိုးရိမ်စရာမရှိဘဲနေလာကြတာ။ဆိုတော့ပြန်ဝင်လဲလို့တကယ်ပြောတဲ့လူတွေချားမှာတော့အဲ့ဒီလုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်စရာရှိတယ်ဆိုရင်တော့မှအနေချင်းပဲရှိမလားလို့ကျွန်တော်အဲ့ဒီလူမျိုးအတွေ့ရောက်မိပါတယ
်။ပြန်လဲသစ်မြတ်ရေးအတွက်လုံနေတဲ့အဖွဲ့အစည်းတွေဟာခုနကကျော်ကျော်သိန်းပြောသွားတဲ့အထက်မှာနိုင်ငံတကာ NGOs တွေလို့ဆိုတော့နိုင်ငံတကာ NGO တွေအပေါ်မှာရောဒေသခံတွေကယုံကြည်မှုရှိကြရလားဒီ NGO တွေဟာတစ်ဖက်သက်ပဲလိုက်ပြီးလုပ်တယ်ဆိုတော့အမြင်တွေလည်းပဲတော်တော်ကြားခဲ့ရပါတယ်စောစောကအဲ့လိုဆွဆွဲချက်တွေအဲ့လိုပြောဆိုမှုတွေပေါ့လေဆိုတော့နိုင်ငံတကာ NGO တွေလိုပဲပြည်တွင်း NGO တွေကရောမလုပ်ကြဘူးလားအာဏာပိုင်တွေကရောလုပ်မပေးကြဘူးလားဆိုတာလည်းကျွန်တော်သိချင်ပါတယ်
တော်ဝင်ရှိသူတွေအပိုင်းမှာတော့ဒီဝင်ကြီးတော်တော်ဝင်းမြတ်ရေးကိုယ်ပြောထားဘူးတာရှိပါတယ်ပြန်လည်တင်းမြတ်ရေးတော်သားသာသာဖြစ်ရတဲ့အစီအစဉ်လေးလုပ်နေတယ်ဆိုပြီးတော့ပြောထားဘူးရှိပါတယ်ဒါပေမဲ့ကျွန်တော်ကလက်တွေ့မြေပြင်မှာမောင်းနှုတ်ခင်ဦးချိုရည်မှုနဲ့မောင်းနှုတ်ခင်ဦးချိုရည်မှုဆိုတာကဒီပြန်လည်နေရာချထားရေးနဲ့ပတ်သက်ပြီးတော့အဓိကတာဝန်ယူနေရတဲ့လူကသူကအဓိကဟိုသူအဲဒီကော်မတီရဲ့တာဝန်ခံမှာဆိုသူပြောတာအရာကရှင်းပါတယ်အစိုးရဘက်ကနေပြီးတော့ဒီသာသာသာဖြစ်ရပြန်လည်တင်းမြတ်နဲ့ပတ်သက်ပြီးလုပ်နေတာမရှိဘူးသို့တော့တခြားအဖွဲ့အစည်းတွေကစိုးရမှုတွေဖွဲ့စည်းတွေကလုံနေတဲ့ကိစ္စတွေလုံဆောင်ချက်တွေကိုတော့သူတို့ကခုချက်ပေးနေတယ်သူတို့အတားတွေကိုသူတို့ဝိုင်းပြီးတော့တံပိုးနေတယ်ဆိုတဲ့သဘောမျိုးသူတို့ပြောပါတယ်ဆိုတော့ခုနနိုင်ငံတကာ NGO တွေဘောရေဘုံရဘောရနဲ့ပတ်သက်လို့ပြောရမယ်ဆိုရင်လည်းပဲကျွန်တော်အစိုးရကပြောခဲ့တယ်လူတို့နဲ့ကျွန်တော်ကဓာတ်ရိုက်တွစ်ဆိုမင်းမြန်ခွင်မရတဲ့အတွက်တကယ့်လူတို့ရဲ့တကယ့်အစ်အမှန်သဘောထားကိုတော့ကျွန်တော်သိခွင့်မရခဲ့ပါဘူးသို့တော့ဒီတာဝန်ရှိသူတွေရဲ့အပြောအကြဆိုရင်တော့တစ်ဖက်ကဒီပြန်ဝင်လာဖို့ကိစ္စနှောင့်နှေးနေတဲ့အပေါ်မှာအလားနိုင်ငံတကာအဖွဲ့အစည်းတွေရဲ့လုံဆောင်ချက်ပြုမှုချက်ပြောဆိုချက်တွေကလည်းပဲပြောင်းမှုရှိတယ်ဆိုတော့သဘောမျိုးတာဝန်ရှိသူတွေဘက်ကပြောတာကိုတော့ကျွန်တော်သိကြဖို့ကျွန်တော်ကြားခဲ့ရပါတယ
်သူတို့ရဲ့ပြောဆိုမှုကဘယ်လိုဆက်ရောက်တာလဲခင်ဗျာ
ဒီပြန်လာဖို့အတွက်အလားဟိုဘက်ကပြန်ဝင်မလာနိုင်ဘူးဆိုတဲ့ကိစ္စအပေါ်မှာ NGO တွေနိုင်ငံတကာ NGO တွေကနေပြီးတော့အဖွဲ့အစည်းတွေကနေပြီးတော့အလားဒီဘက်မှာအလားလုံခြုံရေးရအမှကလည်းမရှိသေးဘူးဒီဘက်မှာတခြားအခြေအနေတွေကမပြည့်စုံမလုံလောက်သေးဘူးဆိုတဲ့သဘောမျိုးဒုက္ခတွေကိုပြောတယ်ဆိုတဲ့ပုံမျိုးပေါ့လေတိတိကျကျလို့တော့ကျွန်တော်ပြောလို့မရပါဘူးအဲ့လိုအခြေလက္ခဏာမျိုးတာဝန်ရှိသူတွေဘက်ကပြောတာကိုကျွန်တော်ကိုယ်တိုင်ကြားခဲ့ရတာပ
ါဆိုတော့အခုအခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာ NGO တွေနိုင်ငံတကာရဲ့အမြင်တွေမှာဖြစ်ရမှန်တွေအခြေအနေမှန်တွေထင်ထအောင်ပုံပြီးဖွင့်လှစ်ပေးလိုက်စင်းတယ်လို့ထင်ပါလားဒီကိစ္စမှာကဲမင်းတို့ခင်ဗျားတို့စစ်တမ်းကဝင်ပြီးတော့မေဂျာလုတ်ကြဆိုရင်အချိန်နဲ့ပူကောင်းလာမလားသူတို့မို့အချိန်နဲ့ပူပြီးတော့များဆူသွားနိုင်လို့ဆိုရင်ဘယ်ရှိနေပါလား
ကျွန်တော်တယောက်တည်းရဲ့ဟိုပုံကိုကြီးအမြင်ပေါ့လေပုံကိုကြီးအမြင်ကပြောရင်တော့နိုင်ငံတော်ဖော်စီလို့ဆိုတော့ပထမတစ်ဆင့်တော့ကျွန်တော်ကဒီသတင်းမီဒီယာဓမ္မတွေအနေနဲ့လွတ်လွတ်လပ်လပ်သတင်းယူခွင့်ရအောင်တာဝန်ရှိသူတွေဘက်ကလုံခြုံရေးပိုင်းစိုးရင်ချက်အရာလုံခြုံရေးကိုတာဝန်ယူပေးတဲ့ကလွဲလို့ကျန်တဲ့အချိန်တွေမှာသူတို့သွားခြင်းတဲ့နေရာကိုသွားမယ်တွေ့ခြင်းတဲ့နေရာတွေ့ခြင်းတဲ့လူနဲ့တွေ့မယ်ဒါဆိုမြန်မာမယ်ဟလာအဲ့လိုမျိုးလွတ်လပ်လပ်တည်ငြိမ်ခွင့်တည်ငြိမ်တင်ပြခွင့်ပေးပြနေလို့ကျွန်တော်ခိုင်မာယုံကြည်ပါတယ်အဲ့လိုလွတ်လပ်လပ်တည်ငြိမ်ခွင့်တည်ငြိမ်တင်ပြခွင့်ပေးခြင်းအားဖြင့်တည်မီဒီယာသမားအများကြီးရောက်လာမယ်တည်ငြိမ်ဌာနတွေအများကြီးရောက်လာမယ်အဲ့ဒီတည်မီဒီယာသမားတွေတည်မီဌာနတွေထဲမှာအစိုးရတာဝန်ရှိသူတွေပဲဒေတာကန်တွေပဲတချို့မြန်မာနိုင်ငံတွင်းကလူပုဂ္ဂိုလ်တွေကပြောဆိုနေတယ်လို့ဆွဆွဲနေတယ်လို့စိုးရိမ်နေတယ်လို့ဟလာတစ်ဖက်ဆောင်နေ တင်ပြရဲဆိုတဲ့ပုံစံမျိုးတွေလည်းရှိကျင်နေရှိမှာပါဒါပေမဲ့အဲ့ဒီသတင်းမီဒီယာသမားတွေတဲမှာကျွန်တော်တို့ VOA လိုမျိုးဘက်မလိုက်ဖဲနဲ့ဟလာနှစ်ဖက်စလုံးကနေပြီးတော့ VOA ရဲ့တင်ပြတာကတော့ဘက်မလိုက်ဘူးဆိုရဲကျွန်တော်ဒါဟိုကျွန်တော်သတင်းဌာနတခုလည်းကိုယူပြီးပြောတာမဟုတ်ပါဘူးအဲ့လိုသတင်းဌာနတွေကသတင်းသမားတွေလည်းပဲအများကြီးပါလာမှာပါအချိန်မှန်ကိုတကယ်ကိုလက်တွေ့ကြကြနှစ်ဖက်စလုံးကသဘောထားအမြင်တွေအချိန်မှန်တွေကိုလက်ရှိဖြစ်ပျက်နေတာတွေကိုတင်ပြမဲ့သတင်းသမားတွေအများကြီးပါလာမှာပါအဲ့တားဟာဒီအခက်အခဲအတက်အကျကြီးကိုဖြစ်ရှင်းဖို့အတွက်အများကြီးအထောက်အကူဖြစ်စေပါလိမ့်မယ်။နိုင်ငံတကာအဖွဲ့အစည်းတွေကလွတ်လပ်ကောင်းကင်ပြုလိုက်ရင်ကောဆိုတဲ့မိကုံကတော့ကျွန်တော်အနေနဲ့အတိအကျပြောဖို့ခက်ပါတယ်။ကျွန်တော်တို့ရောက်နေတဲ့ယူဆချက်ကတော့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းပဲပိတ်ပင်ကန့်သက်ထားတာမရှိဘဲနဲ့နိုင်ငံတကာကသဘောတူလက်ခံထားတဲ့စံနှုန်းစံထားတွေအတိုင်းတာဝန်ရှိသူတွေနဲ့စနစ်တကျကြက်ကြက်နက်နက်စဉ်စားဆင်ခြင်ညှို့မြင်ပြီးတော့စီစဉ်ခွင့်ပြုပေးနိုင်မယ်ဆိုရင်အပြစ်ထက်အကျိုးသူတို့တဲ့ကောင်းကျိုးပုံများနိုင်နိုင်မယ်လို့ဟိုကျွန်တော်ပြောတယ်အဲ့လိုပဲယူဆမိပါတယ်ခင်ဗျာ
နောက်ဆုံးတခွန်းထပ်ပြီးတော့မေးကြပါတယ်အခုဖြစ်နေတဲ့အခြေအနေဟာပုံမှန်ဖြစ်လာမဲ့လမ်းကြောင်းမှန်မဟုတ်ရောက်နေပြီလို့ဆိုနိုင်ပါလားတစ်ချက်ကအဲ့လမ်းကြောင်းမှန်ဟာဘယ်လောက်ထိဝေးဝေးရှားအောင်မထင်ပါလဲရောက်နေပြီလို့ဆိုရင်ပုံမှန်ပြန်ဖြစ်ဖို့အတွက်အကြမ်းမြင့်ပါရော
ခုနလိုပါပဲကျွန်တော်တို့ကလည်းနည်းပြောရရင်ပုံမှန်ပြန်ဖြစ်ဖို့လမ်းကြောင်းကတော့တော်လေးဝေးသေးတယ်လို့ဆိုရမှာပါဘာကြောင့်လဲဆိုတော့ကျွန်တော်နေသမင်းဘောမာနေထိုင်ကြတဲ့စခန်းကပုဂ္ဂိုလ်ကိုကျွန်တော်မိမြန်တဲ့အခါမှာနှစ်ဖက်ကနှိလို့မရတဲ့အခြေအနေတွေကအများကြီးကိုဖြစ်နေပါတယ်ဥပမာနာမည်ကိစ္စရိုဟင်ဂျာဘင်္ဂလီဆိုတဲ့ကိစ္စတခါကျွန်တော်တို့ NVC Cut process ကိစ္စ NVC Cut လုပ်ငန်းစဉ်ပေါ့လေ NVC Cut ကနေမဲ့ဒီစင်မာဒီနိုင်ငံသားလျှောက်ထားရေးလုပ်ငန်းစဉ်ပေါ့ဆိုတော့အဲ့ဒါကတစ်ဖက်ကလည်းပဲ NVC Cut ကိုလုံးဝလက်မခံဘူးအလားတစ်ဖက်ကလည်းပဲ NVC လုပ်ငန်းစဉ်တွေလုပ်နေတယ်တစ်ဖက်ကရိုဟင်ဂျာဆိုတာကိုလုံးဝလက်မခံဘူးတစ်ဖက်ကဘင်္ဂလီလူခေါ်တာကိုလုံးဝလက်မခံဘူးအဲ့ဒါတွေကကျွန်တော်အခုလက်ရှိအချိန်ကြီးသိထားတဲ့အချိန်ကြီးအတော်ကြီးကိုညှိရနိုင်ရဆွေးနွေးရခက်ခဲဦးမှာပါကျွန်တော်ရဲ့ညှော်လင့်ယူဆချက်ကတော့နှစ်ဖက်ဝန်းဝိုင်းကတကယ်အညီအမြင်ကြီးတဲ့နိုင်ငံအတွက်ဟလာကုတိုင်းကြီးရေရှည်ငင်းချမ်းကြီးအတွက်ပြန်လည်တင်းမြတ်ကြီးအတွက်အညီအမြင်ရှိတဲ့ခေါင်းဆောင်တွေကအညီအမြင်ကြီးကြီးနဲ့စိတ်ရှိရှိထားပြီးတော့ဟလာတချို့ကိစ္စတွေကိုဟိုဘက်ကလည်းချော့ဒီဘက်ကလည်းချော့ဒီဘက်ကလည်းလေလောနေနေတယ်လို့ဟိုဘက်ကလည်းပဲတချို့ဖြေလျှော့တင်တာဖြေလျှော့ပေးဆိုတဲ့ပုံစံမျိုးနဲ့မလုံနိုင်တဲ့ယူတော့ဒီအချိန်ကြီးကလောလောဆယ်ပြေးလေတော့မပေါ့မရှိပါဘူးအဲ့လိုမျိုးနှစ်ဖက်ကနှိမ့်နှိုင်းပြီးတော့ပြေးပြေးလေးလေလုံနိုင်တဲ့အချိန်မျိုးကလည်းပဲလောလောဆယ်မှာတော့လမ်းစမမြင်သေးဘူးလို့ပဲပြောရမှာပါခင်ဗျာ
ဥကျော်စန္ဒာစီစဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုဆက်ပြီးတော့စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ
်။ဆောရှင်ခင်တတမှုဆောင်ရာရှိချုပ် Jack Dorsey တို့သူ့ရဲ့မြမပြည်ခီးစဉ်တွင်ဝိပဿနာကျင့်ကြံမှုအတွေ့အကြုံကိုရေးပြီးတော့မြန်မာနိုင်ငံကိုတွားရောက်လေပတ်ကြဖို့ဆိုပြီးတော့ Twitter ပေါ်မှာဇက်တိုက်ရေးသားခဲ့တဲ့နောက်နိုင်ငံတကာမှာအတော်လေးကိုဝေဖန်ခံလိုက်ရပါတယ်။သူ့လိုမျိုးလူမှုကွန်ရက်ပေါ်မှာဩဇာကြီးမားပရိသတ်များတဲ့ social influencer တယောက်အနေနဲ့နိုင်ငံတကာမှာနာမည်ဆိုးဖြစ်နေတဲ့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေနှိပ်ကွပ်ခံရတဲ့အခြေအနေကိုမျက်ကွယ်ပြုပြီးတော့တစ်ဖက်သက်အကောင်းမြင်ရေးသားတယ်ဆိုပြီးတော့ဝေဖန်ခဲ့ကြတာပါ။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်ကသူ့ရဲ့ပုံကူရေးခီးစဉ်ဖြစ်ပြီးတော့သူကအလုတ်ကိုကူစားပြုတွားရောက်တာမဟုတ်တဲ့အတွက်သူ့ရဲ့လွတ်လပ်ခွင့်နဲ့သူရေးခွင့်မရှိဘူးလားဆိုပြီးတော့လည်းမိကွန်းထုတ်မှုတွေရှိပါတယ်။ဒီလိုမျိုးလူများစောင့်ကြည့်အရှင်ဝါကြီးသူတယောက်အနေနဲ့လူမှုကွန်ရက်တွေပေါ်မှာလွတ်လပ်လပ်ရေးခွင့်ရှိလားဒါမှမဟုတ်အချိန်ကြီးရရကိုတေးချစဉ်းစားပြီးမှရေးတင်လားသရရှင်တွေဘလို့ထင်ကြပါလဲဆွေးနွေးကြအောင်ပါ။ VOA မြန်မာပိုင်းကကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပေါင်းဆွေးနွေးမြေမြန်ကြမယ့်သူတွေကိုကြိုဆိုပါရစေ
။စနေနေ့တိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့အထမံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားသတင်းလွှာတွေကိုနားဆင်ရပါမယ်။ကိုရန်နိုင်စုစည်းတင်ပြပေးထားပါတယ်။
ပါကျွန်တော်ဇန်နိုင်မှာ VOA ရဲ့တပတ်တွင်းအားသသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Premier League မှာခြေစွာနေတဲ့ Champions Man City အသင်းကတော့ဒီနေ့ဘောလုံးရာသီမှာရှုံးမွေးနဲ့စတင်ရင်ဆိုင်လိုက်ရပါပြီ။
ရီယိုပလိတ်အသင်းကတော့စပိန်နိုင်ငံမက်ဒရစ်မှာကစားတဲ့လီဗာတာဒိုဖလားဖိုင်နယ်ဒုတိယအကြိုကိုအနိုင်ရပြီးတော့တောင်အမေရိကချန်ပီယံဖြစ်သွားပါတယ်။ဒီနေ့နိုင်ငံမှာကျင်းပမယ့်2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေထွက်ပေါ်လာပါပြီ။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီးယားလိဂ်မှာတော့ဒီနေ့ဘောလုံးရာသီမှာရှုံးပွဲမရှိနဲ့ဥဆောင်နေတဲ့ချန်ပီယံမန်စီးတီးအသင်းဟာအခုတစ်ပတ်မှာတော့ပထမဆုံးရှုံးပွဲနဲ့တွေ့သွားပါတယ်။ Chelsea နဲ့ Man City အသင်းတို့ဒီတစ်ပတ် Chelsea အသင်းရဲ့ Stamford Bridge မှာစနေနေ့ကထိတိုက်တွေ့ကြတာမှာတော့ Chelsea က Man City ကို2-0မရှိနဲ့နိုင်ပြီးတော့ Man City အသင်းပထမဆုံးအကြိမ်ရှုံးပွဲနဲ့တွေ့သွားခဲ့တာဖြစ်ပါတယ်။ Chelsea အတွက်ဂိုးတွေကိုတော့ခွင်းလွယ်လူ Kanté နဲ့နောက်တန်းလူ David Luiz တို့ကသွင်းမိခဲ့တာဖြစ်ပါတယ်။ Man City ကိုနိုင်လိုက်တဲ့အပေါ်မှာ Chelsea နိပြ Maurizio Sarri ကတော့
And I think that in the first 20-25 minutes we didn't walk very well.
About 20 အစိလောက်ကကျွန်တော်တို့ကောင်းကောင်းမကစားနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းကံကောင်းထောက်မစွာနဲ့ကျွန်တော်တို့ကောင်းကောင်းခံကစားနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းပထမပိုင်းပြီးကနေပါတော့ကျွန်တော်တို့ပြန်ပြီးတော့ကောင်းကောင်းကစားလာနိုင်ပါတယ်။ဒီပွဲမှာတော့ကျွန်တော်တို့ထိတ်ထိတ်တန်တန်နိုင်ခဲ့တယ်လို့ထင်ပါတယ်။အဲ့ဒီအတွက်လည်းကျွန်တော်တို့အယံပျော်ပါတယ်။
ကျောက်စီးသင်းကိုရှုံးပြီးတော့အခုနှစ်ပရီးမီးယားလိဂ်မှာပထမဆုံးရှုံးပွဲနဲ့ရင်ဆိုင်နေရတဲ့အပေါ်မှာမန်စီးတီးနီးပြဂေါ်ဒီယိုလာပြောတာကတော့
Good evening, the result is the result. So we have to analyze the result. It's fair because they scored two goals. We didn't score.
ဒီကွာရလကရလပါပဲ။သူကနှစ်ဂိုးသွင်းပြီးတော့ကျွန်တော်တို့ကဂိုးမသွင်းနိုင်ခဲ့ပါဘူး။ဒါကြောင့်မို့ဒါကိုသုံးသပ်မှာပါ။ Chelsea နဲ့ရသွားတဲ့အတွက်ဂုဏ်ယူပါတယ်။ကျွန်တော်အနေနဲ့ပထမပိုင်းကောင်းကောင်းကစားနိုင်ခဲ့ပါတယ်။ဒါပေမဲ့ကံမကောင်းချင်တော့သူတို့အခွင့်အရေးတစ်ချိန်ရတဲ့အချိန်မှာဂိုးပေးလိုက်ရပါတယ်။သူတို့အသင်းကရှေ့လေနောက်ရမ်းတောက်ပါတယ်။ဒုတိယပိုင်းအစမိနစ်20လောက်မှာသူတို့ကောင်းကောင်းကစားနိုင်ခဲ့တယ်။ကျန်တဲ့ချိန်မှာတော့ကျွန်တော်တို့ဘက်ကကောင်းကောင်းကစားနိုင်ခဲ့ပါတယ်။မိနစ်တုန်းကကျွန်တော်တို့ကချန်ပီယံဖြစ်ခဲ့တာဆိုတော့အသင်းတိုင်းကကျွန်တော်တို့ကိုအနိုင်ကန့်ကျင်ကြပါတယ်။ကျွန်တော်တို့အနေနဲ့ဒီကိုခံကစားဖို့လာခဲ့တာမဟုတ်ဘဲနဲ့ကျွန်တော်တို့ပုံမှန်ကစားနေကြတဲ့ကစားခဲ့တာပါ။ပထမပိုင်းမှာဂူးသွင်းခွင့်တစ်ချိန်နှစ်ချိန်ရခဲ့ပေမဲ့ကျွန်တော်တို့ဘူးမသွင်းနိုင်ခဲ့ပါဘူး။
လီဗာပူးအသင်းကတော့ဘုံမောက်ကို၄ဂိုးကိုမရှိနိုင်နိုင်ပါတယ်။အီဂျစ်တိုက်စင်မူမိုဟာမက်ဆာလာကလူကျွန်ဘောလို့အငင်းပွားစရာဖြစ်တဲ့ဂိုးတစ်ဂိုးပါဝင်ဟက်ထရစ်သွင်းပြီးတော့ဘုံမောက်နောက်တန်းက၉ဂိုးကိုတဂိုးသွင်းပေးခဲ့တာပါ။အာစနယ်ကတော့ဟော့တန်စပီအသင်းကို၃ဂိုးကိုမရှိနိုင်ခဲ့ပြီးတော့တော့တန်ကလည်းလက်စတာစီးတီးအသင်းကို၂ဂိုးကိုမရှိနိုင်ပါတယ်။ဒီနေ့ဘောလုံးရာသီမှာခြေစွမ်းပြောင်းနေတဲ့မန်ချက်စတာယူနိုက်တက်ကတော့ဒီဘက်မှာဖူလမ်နဲ့ကစားခဲ့ရပြီးတော့မန်ယူသင်းက၄ဂိုးတဂိုးနဲ့နိုင်သွားပါတယ်။မန်ယူရဲ့ဂိုးတွေကတော့အက်ရှလီယန်မာတာလူကာကူနဲ့ရက်ရှ်ဖို့တို့ကတကိုးစီသွင်းပေးခဲ့တာပါ။ဒါကြောင့်16ပွဲပြီးတဲ့အချိန်မှာလီဗာပူးက42မှတ်နဲ့ဇယားထိပ်ကိုတက်လာပြီးတော့မန်စီးတီးက42မှတ်နဲ့ဒုတိယနေရာရောက်သွားပါတယ်။ဒါဟာဒီဘောလုံးရာသီမှာတော့ပထမဆုံးအချိန်မန်စီးတီးအသင်းဟာဇယားထိပ်ကနေဖယ်ပေးလိုက်ရတာလည်းဖြစ်ပါတယ်။တော့တန်ကတော့36မှတ်နဲ့တတိယ၊ Chelsea နဲ့ Arsenal တို့ကတော့34မှတ်နဲ့အဆင့်4နဲ့5နေရာတွေမှာအသီးသီးရပ်တည်နေကြပါတယ်ခင်ဗျာ။ပြည်ထောင်ငံမှာရှင်းနစ်ချင်းပါမယ့်2019အမျိုးသမီးကမ္ဘာဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေကိုဒီဇင်ဘာ10ရက်နေ့ကမဲနိုင်ခဲ့ကြပါတယ်။အုပ်စုအိမ်မှာတော့အရှင်ပြင်သစ်ကတောင်ကိုရီးယား၊နော်ဝေး၊နိုင်ဂျီးရီးယားတို့နဲ့တွေ့မှာဖြစ်ပြီးတော့အုပ်စုဘီမှာတော့ဂျာမနီ၊တရုတ်၊စပိန်၊တောင်အာဖရိက၊အုပ်စုစီမှာတော့ဘရာဇီး၊အီတလီ၊အော်စတြေးလျနဲ့ဂျမေကာ။အုပ်စုဒီမှာတော့အင်္ဂလန်၊စကော့တလန်၊အာဂျင်တီးနားနဲ့ဂျပန်တို့တုံးစုတဲ့ချပါတယ်။အုပ်စုအီမှာတော့နယ်သာလန်၊ကနေဒါ၊ကင်မရွန်နဲ့နယူးဇီလန်တို့တွေ့ကြမှာဖြစ်ပြီးတော့အုပ်စု F မှာတော့အမေရိကန်ကထိုင်း၊ချီလီ၊ဆွီဒင်တို့နဲ့တုံးစုတဲ့ကြပါတယ်။အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေကိုလာမယ့်ဇွန်လ9ရက်နေ့ကနေဇူလိုင်9ရက်နေ့အထိပြည်ထောင်နိုင်ငံကမြို့ကြီးကိုမြို့မှာကျင်းပသွားမှာဖြစ်ပြီးတော့ပြည်ထောင်နိုင်ငံမှာကျင်းပသွားမှာဖြစ်ပြီးအဖွင့်ပွဲစဉ်မှာတော့အင်ရှင်ပြင်သစ်ကတောင်ကိုရီးယားနဲ့ကစားမှာဖြစ်ပါတယ်ခင်ဗျာ။လီဘာတာဒိုဖလားဘောလုံးဖိုင်နယ်ဒုတိယအကြော့ကိုတော့စပိန်နိုင်ငံမက်ဒရစ်မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။အာဂျင်တီးနားနိုင်ငံဘွေနိုဇာရက်စ်မြို့ကမြို့ကန်ပြိုင်ပွဲ2-0ကြားမှာပရိသတ်ပြည်ထောင်နာဖြစ်ပြီးတော့ပူကာအသင်းရဲ့ဘတ်စကာလည်းတိုက်ခိုက်ခံရတာကြောင့်ဒုတိယကြောက်ကိုအာဂျင်တီးနားနိုင်ငံမှာမကစားဘဲနဲ့စပိန်နိုင်ငံမက်ဒရစ်မြို့မှာကြောက်ရွှေ့ကစားခဲ့တာပါ။ပထမကြောက်ကစားတော့ကတော့2ဂိုးစီတေချခဲ့တာပါ။အနည်းငယ်လေးကကစားတဲ့ final မှာတော့ River Plate အသင်းကပိုကိုဂျူနီယာစ်ကို3ဂိုးတကုတ်နဲ့အနိုင်ရပြီးတော့နှစ်ပွဲပေါင်း5ဂိုး3ဂိုးနဲ့ River Plate အသင်းကတောင်အမေရိကချန်ပီယံဖြစ်သွားပါတယ်။ Google အသင်းကဂိုးရင်သွင်းခဲ့ပေမဲ့ဒုတိယပိုင်းမှာ River Plate အသင်းကပြန်ချီလာကြောင်းပုံမှန်ပွဲချိန်မှာ2ဂိုးစီတေဖြစ်နေတာပါ။ဒါကြောင့်အချိန်ပိုဆက်ကစားတာမှာRiver Plate အသင်းက Quintero နဲ့ Martinez တို့က2ဂိုးထပ်သွင်းခဲ့လို့နောက်ဆုံးမှာ River Plate အသင်းကအနိုင်ရပြီးတော့ Libertadores Flag ကို၄ချိန်မြောက်ပိုဆွဲသွားခဲ့ပါတယ်ခင်ဗျာ။ American က Major League Flag ဘောလုံး Final မှာတော့ Atlanta United အသင်းက Portland Timbers အသင်းကိုအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ Final ကိုစနေနေ့ကကစားကြတာမှာ Atlanta United အသင်းက Portland Timbers ကို2ဂိုးကိုမရှိနဲ့အနိုင်ရပြီးတော့ Champion ဖြစ်သွားတာဖြစ်ပါတယ်။ Atlanta အတွက်တော့ဂိုးတွေကိုတော့ Joseph Martinez နဲ့ Franco Escobar တို့ကသွင်းပေးခဲ့တာပါ။ဒါဟာ Atlanta United အသင်းအတွက်တော့ Major League Flag ကိုပထမဆုံးအချိန်အနိုင်ရရှိရလဲဖြစ်ပါတယ်ဗျာ
ကိုရနိုင်စုစည်းတင်ပြပေးထားတဲ့တပတ်တွင်အားကစားသတင်းလွှာတွေကိုနားဆင်ကြရတာပါ VOA ရဲ့ဗုဒ္ဓဟူးညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်စောင်းနှင်းနေဝေတဲ့ဒီနှစ်သစ်ကူးရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒီကနေ့တော့ဘိုးဖြူတီဆိုထားတဲ့ December ညတညဆိုတဲ့သချင်းနဲ့ဖျော်ဖြေပေးကြပါတယ်နားဆင်ကြပါရှင်
Lessa what to say pe phalo ma yara ne lan tin thwa shao ni ne de zamana tanya nen ja de nya a pin ma e se ta law yin ne ma pu law ni se a ye law chu da ait le ait lo ma yara ne lam den thwa shao mi ne december tanya ta ne de la lo a pin ma e jan da law yin ne ma pu law ni se just so e ye ko na jan ni just soSa che po mong le son the yo ra ne ko lan ko se xiao cha me December nya da nya ta ne re la lo a mien ma e dan da lo do myo ma han song ni se
ko byu ti so tha de December nya da nya lo a mi ya de tchin ko na sin ka ya da baအခုကျမတို့ထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာနှာစင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်ရှင်အခုတော့အစီအစဉ်လေးအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
ယောပတ်တမကအီယူအားနဲ့ဗြိတိန်နိုင်ငံနှုတ်ထွက်မဲ့အစီအစဉ်နဲ့ပတ်သက်လို့နောက်ဆုံးရဲခတ်မှုတစ်ခုဖြစ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေဟာသူ့ရဲ့ Conservative Party ကနေအယုံအကြည်မရှိဆိုတင်သွင်းခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။ Conservative Party အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအယုံအကြည်မရှိဆိုအတည်ပြုခဲ့မယ်ဆိုရင်တော့ဝန်ကြီးချုပ်ယာရုကဆင်ပြေရမှာပါ။ပြည်ထောင်နိုင်ငံစတာဘုံမြို့လေက Christmas ပစ္စည်းတွေရောင်းတဲ့ဈေးမှာတနက်သမားတယောက်ရဲ့လက်ချင်းနဲ့လူနှုတ်သေဆုံးခဲ့ပြီးရင်တော့တက်ခိုက်သူအာဏာဝင်တွေလိုက်လံရှာဖွေနေပါတယ်။မနေ့နောက်ပိုင်းကပြစ်ခတ်မှုဖြစ်ပွားခဲ့ပြီးရင်တော့တနက်သမားတွက်ပြွလျောက်သွားတဲ့အတွက်ဒီနေ့မှာတော့ရာနဲ့ချီတဲ့လုံခြုံရေးတွေကိုလည်းတွန်းမြင့်ချထားခဲ့တာပါ။တနက်သမားကအသက်29နှစ်အရွယ်ရှရစ်ရှကတ်ဆိုသူဖြစ်ပြီးအစိုးရဝါတွေတိုးဖြစ်စောင့်ကြည့်နေတဲ့မသင်္ကာသူဆင်းမှထက်သွင်းထားသူဖြစ်ကြောင်းလည်းအာဏာဝင်တွေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ဘော်တရားဆွဲဆိုအရေးယူဖို့ကြိုးပမ်းမှုတွေကိုမစိုးရိမ်တဲ့ကြောင်းပြောဆိုလိုက်ပါတယ်။အမှားယွင်းတစုံတရာမလုပ်ခဲ့တဲ့သူနိုင်ငံသမိုင်းမှာအကောင်းဆုံးစီးပွားရေးအခြေအနေတွေကိုဖန်တီးပေးခဲ့သူတယောက်ကိုတရားဆွဲဆိုအရေးယူဖို့မလိုတဲ့ကြောင်းလဲသမ္မတထရန့်ကရိုက်တာသတင်းဌာနနဲ့တိကျမင်းမြန်ငယ်အတွင်းမှာပြောဆိုသွားတာဖြစ်ပါတယ်။တရုတ်နိုင်ငံမျိုးသားလူညုံရေးကိုထိခိုက်နိုင်တဲ့အမှုနဲ့တရုတ်နိုင်ငံဆိုင်ရာကနေဒါတမ်မဟောင်းကိုဘေကျင်းမြို့တော်မှာတနင်္လာလနေ့ကထိမ့်သိမ်းလိုက်တာဖြစ်တဲ့အကြောင်းတရုတ်နိုင်ငံကဒီနေ့ပဲပြောဆိုလိုက်ပါတယ်။နိုင်ငံလူညုံရေးထိခိုက်နိုင်တဲ့လူရည်တွေနဲ့ဆက်နွယ်နေတဲ့တန်တရားနဲ့တတ်တမဟောင်းမကယ်ကိုဗရစ်ကိုဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းတရုတ်စိုးရိမ်သတင်းကဖော်ပြပေမဲ့အသေးစိတ်တော့မပြောပါဘူး။တရုတ်စစ်သွေးကုမ္ပဏီကြီးဖြစ်တဲ့ Huawei ထိပ်တန်းအမှုဆောင်ရရှိသူကိုကနေဒါမှာဖမ်းဆီးလိုက်ပြီးတဲ့နောက်အခုနောက်ဆုံးတရုတ်နိုင်ငံကကနေဒါတမ်မကိုဖမ်းဆီးလိုက်တာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမှူးကကိုအောင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်မနေ့ပြန်ကြာတာပြီးနေ့မနေ့ဖက်6နာရီကနေ9နာရီထိထုတ်လွှင့်သွားမယ့်အစီအစဉ်တွေထဲမှာဥကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ် VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများသိစင်အောင်ပါ
This program has come to you from the Voice of America, Washington.